Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်နိုဝင်ဘာလ18ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3249လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါတက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညာဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ဆန္ဒမှုအကူအညီတွေအပူပြင်းလိုအပ်နေတဲ့ဂါဇာဒေသအတွက်ပထမဆုံးနှောင်စားရည်နဲ့အီဂျစ်နယ်ဆက်ကတဆင့်တောက်ကြနေနှောင်ပိုင်းကဝင်ရောက်ခွင့်ရသွားပါတယ်။ချင်းပြည်နယ်ကစာတင်ကြောင်းတစ်ကြောင်းချက်တိုက်လေရင်နဲ့ဘုံချဲတိုက်ခိုက်ခံရလို့ကလင်းငယ်10ဦးအပါအဝင်လူ11ဦးသေဆုံးခဲ့တယ်လို့ဒေသခံတွေနဲ့ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကပြောပါတယ်။ဤရနိုင်ငံကြောထောက်နောက်ခံပေးထားတဲ့ဤရက်စစ်သွေးကြွအဖွဲ့ Cadet Passport နဲ့ဆက်ဆက်နေတဲ့လူ6ဦးကိုအမေရိကန်ကပိတ်ဆို့တန်ခတ်မှုတွေချမှတ်လိုက်ပါတယ်
။အဲဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ပြည်ပမှာနေထိုင်ကြတဲ့ Israel တွေဂါဇာစစ်ပွဲမှာဝင်ရောက်တိုက်ခိုက်ပေးဖို့သူတို့တိုင်းပြည်ကိုပြန်လာနေကြတဲ့အကြောင်းတင်ပြချက်ဒီ ABHR လို့ခေါ်တဲ့အာရှပါလီမန်အမတ်များအဖွဲ့ကနေပြီးတော့ထိုင်းမြန်မာနယ်စပ်ကိုသွားရောက်ပြီးတော့စစ်ပြီးဒုက္ခတွေအခြေအနေလေ့လာထားတဲ့အစီရင်ခံစာအကြောင်းတင်ပြချက်ကိုနားဆင်ရမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ဒီမြမပီဆိုင်ရာအကြောင်းတွေကိုတင်ပြနေတဲ့ကမ္ဘာမီဒီယာတွေပြီးတော့တခါဒီမနက်ခင်းမှာအပတ်စဉ်ကဏ္ဍတွေအဖြစ်နဲ့တုဒ္ဒဆောင်တဲ့အမေရိကန်တခွင်အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့စိတ်ဝင်စားဖွယ်နောက်ဆုံးရသတင်းတွေကိုကိုငင်းညိုင်းအေးကပြောပြသွားမှာဖြစ်ပါတယ်ဗျာ
ဂါဇာကမ်းမြောင်ဒေသတွေကိုဝင်ရောက်မဲ့အကူအညီပေးရှင်တန်းနှစ်ရက်ကြာပိတ်မိနေခဲ့ပြီးအဆက်အသွယ်တွေပြတ်တောက်ခဲ့ရတဲ့အခြေအနေအဆုံးသတ်နိုင်မှုအတွက်အစ္စရေးအနေနဲ့အကူအညီတွေကိုအကန့်အသတ်နဲ့ဖြန့်ဝေနိုင်အောင်လုပ်ပေးဖို့အမေရိကန်ရဲ့တောင်းဆိုချက်ကိုအစ္စရေးဘက်ကလိုက်လျောခဲ့ပြီးတဲ့နောက်တောက်ချာနေနှောင်းပိုင်းကပထမဆုံးလောင်စာဆီရှင်တန်းဟာအီဂျစ်နယ်စပ်ကနေဂါဇာကိုဝင်ရောက်ခွင့်ရသွားပါတယ်ဂါဇာဒေသမှာပိတ်မိနေကြတဲ့ပါလက်စတိုင်း2.4သန်းအတွက်အကူအညီတွေအပူတပြင်းလိုအပ်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုထားကြတာပါဂါဇာဒေသထဲမှာရှိတဲ့အရက်သားတွေဟာအငတ်ပေးကြုံမဲ့အခြေအနေရင်ဆိုင်နေရပြီလို့ကမ္ဘာစစ်နိုင်ခအစီအစဉ် WFP မှုဆောင်ဒါရိုက်တာစင်ဒီမက်ခင်းကကြာသပတေးနေ့ကပဲသတိပေးပြောကြားခဲ့ပါတယ်ဂါဇာမှာအစားတောက်နဲ့တောက်သုံးရင်လုံးဝမရှိသလောက်ဖြစ်နေပြီးလိုအပ်နေတာရဲ့အစိတ်ပိုင်းလေးလောက်ပဲနေဆက်ကနေရောက်လာနေတယ်လို့ WFP ကပြောပါတယ်လူအသက်တွေကယ်ဆယ်နိုင်ဖို့နောက်ထပ်ပို့ဆောင်ပေးနိုင်မဲ့လမ်းကြောင်းပွင့်လာဖို့ဆိုတဲ့မျှော်လင့်ချက်ပဲရှိတယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ Hamas ရဲ့ October 9ရက်နေ့ကတိုက်ခိုက်မှုလုပ်ပြီးကြတဲ့ကဂါဇာကမ်းမြောင်ဒေသကို Israel ကပိတ်ဆို့ထားတာဖြစ်ပါတယ်။ Israel Hamas စစ်ဖြစ်ပြီးနောက်ပိုင်း Jew Mountie ဒါမှမဟုတ် Islam Mountie ဆွဆွဲချက်တွေနဲ့ပတ်သက်ပြီး American ကထိတ်တန့်တက္ကသိုလ်တွေအပါအဝင်တက္ကသိုလ်နဲ့ကျောင်းခုနှစ်ခုမှာဖက်ဒရယ်ပြည်တော်စုအစိုးရကနိုင်ငံသားအခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်ဒီထဲမှာ IV League လို့ခေါ်တဲ့အထင်ကြီးရကိုလံဘီယာတက္ကသိုလ်ကော်နယ်တက္ကသိုလ်နဲ့ပင်ဆယ်ဗေးနီးယားတက္ကသိုလ်တွေလည်းပါဝင်ပါတယ်ဒါဟာခွဲခြားဆက်ဆံမှုကိုပြင်းပြင်းထန်ထန်အရေးယူနိုင်ရေးဘိုင်ဒန်အစိုးရရဲ့ကြိုးပမ်းချက်ဖြစ်ကြောင်းပညာရေးဌာနကကြေညာပရင်းတွေမှာထုတ်ပြန်ပါတယ်နိုင်ငံသားအခွင့်အရေးတွေကိုချိုးဖောက်ချောင်းတွေးရှိရတဲ့ကြောင်းတွေဟာဖက်ဒရယ်အစိုးရကထောက်ပံ့ပေးနေတဲ့ထောက်ပံ့ကြေးဖျက်တောက်တဲ့အထိအေးအေးယူခံနိုင်ပါတယ် Jew Muslim Arab Sikh ဒါမှမဟုတ်တခြားလူမျိုးတစ်မျိုးမျိုးအနေနဲ့လူမျိုးကိုအခြေခံပြီးចောင်းသားတွေပြစ်မှတ်ထားခံရရင်ចောင်းတွေအနေနဲ့အေးအေးယူရမယ့်ဥပဒေဆိုင်ရာတာဝန်ရှိတယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်စုံစမ်းစစ်ဆေးမှုတွေထဲမှာ Jew ဘာသာဝင်တွေပေါ် Jew လနဲ့ဆွဆွဲချက်၅ခုပါဝင်ပြီး Muslim စန့်ကျင်ဆွဆွဲချက်၂ခုပါဝင်ပါတယ်ဘယ်ကျောင်းတွေကဘလို့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတယ်ဆိုတာပါဝင်အသေးစိတ်အချက်လက်တွေကိုတော့ထုတ်ဖော်ပြောကြားခြင်းမရှိပါဘူး။အီရန်ကြောထောက်နောက်ခံပေးထားတဲ့အီရတ်စစ်သွေးကြောအဖွဲ့ Cadet Hezbollah နဲ့ဆက်ဆက်နေတဲ့လူ6ဦးကိုအမေရိကန်ကပိတ်ဆို့တန်ခတ်မှုတွေချမှတ်လိုက်ပါတယ်။ Israel ကို Hamas တွေတိုက်ခိုက်ခဲ့တဲ့အောက်တိုဘာ9ရက်ဖြစ်ရနောက်ပိုင်းအီရတ်နဲ့ Syria မှာရှိတဲ့ American တပ်တွေကိုတိုက်ခိုက်ရမှာအဲ့ဒီအဖွဲ့ကနောက်ကွယ်ကပါဝင်နေတယ်လို့ဆွဆွဲထားတာပါ။တောက်ချာနေကချမှတ်လိုက်တဲ့ American Base တန်ခတ်မှုစီးရင်ထဲမှာတော့ဒီအဖွဲ့ရဲ့နိုင်ငံကြားရေးရေးရာအကြီးအကဲအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တဦးစစ်ဖက်ဆိုင်ရာတပ်မှုတဦးနဲ့မီဒီယာပြောရေးဆိုခွင့်ရှိသူတွေပါဝင်ပါတယ်။ဒီတန်ခတ်မှုရ American ပြည်တော်စုမှာဒီလီတွေနဲ့ပတ်သက်တဲ့ဗန်ဆင်းတွေ ပိုင်ဆိုင်မှုတွေကိုပိတ်ပင်လိုက်ပြီးအမေရိကန်နိုင်ငံသားတွေနဲ့စီးပွားရေးလုပ်ငန်းတွေကိုလည်းသူတို့နဲ့စီးပွားပူးပေါင်းဆောင်ရွက်တာတွေမလုပ်ဖို့တားမြစ်ထားပါတယ်။အောက်တိုဘာ18ရက်ကစလို့မနေ့တောက်ကြနေ့အထိအီရတ်နဲ့ဆီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့တပ်စခန်းတွေအကြိမ်60ထဲမှထဲတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ဝေးထရိန်းဒုံးနဲ့တိုက်ခိုက်ခံရမှုတွေအတွင်းမှာတော့အီရတ်မှာရှိတဲ့အမေရိကန်အခြေစိုက်စခန်းတွေထိမှန်ခဲ့ပါတယ်။ဂါဇာကမ်းရောင်ဒေသမှာအစ္စရေးနဲ့ဟားမတ်ဂျာစစ်ပွဲတွေနဲ့ဒေသရင်းတင်းမာမှုတွေမြင့်တက်နေချိန်မှာအီရတ်မှာရှိတဲ့အမေရိကန်အခြေစိုက်စခန်းတွေကိုအဝေးထိန်းဒရုန်းနဲ့တိုက်ခိုက်တာတွေဇက်တိုက်ကြုံတွေ့နေရတာလည်းဖြစ်ပါတယ်။အစ္စရေးကိုတိုက်ခိုက်ခဲ့တဲ့ဟားမတ်အဖွဲ့ကတော့အမေရိကန်အစိုးရကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။
အန်ဒမ်မနက်ဖြန်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းမက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ညဆစ်စင်ရဲ1320ခွန်ဟာ22ရက်မြောက်နေ့မှာမြောက်ပိုင်းမဟာမိတ်သုံးဘွဲ့ရဲ့နိုဝင်ဘာ18ရက်ထုတ်ပြန်ချက်ထဲနိုင်ငံလုံးအနှံ့ဆစ်စင်ရဲတွေရဲ့ပထမဆုံးဖြစ်ကြောင်းကြေညာလိုက်ပါတယ်။စစ်ရေးအရှိန်ကြီးမားကျေပြန့်လာပြီးစစ်ကောင်စီဘက်ကရသပြည်သူတွေကိုလူသားတိုင်းသပွဲအသုံးပြုနေကနိုင်ငံတကာစစ်ဥပဒေကိုချိုးဖောက်ပြီးစစ်ရာဇဝဲမှုတွေကိုကျူးလွန်နေတဲ့လူတွေကြေညာချက်ထဲမှာစွပ်စွဲထားပါတယ်။တအံနိုင်ငံရေးအတိုင်ပင်ခံကော်မတီရဲ့နိုမာ18ရက်ရက်စွဲနဲ့ထုတ်ပြန်တဲ့ပြည်သူလူထုထံပန်ကြားချက်ထဲမှာတော့လက်လက်ကြီးနဲ့လေကြောင်းရံကာကွယ်ဖို့မလိုအပ်ဖက်ခီးမသွားဖို့စေဝါဆနိုက်ခါစုဆောင်းထားဖို့အပါအဝင်တိုက်ပွဲတွေအတွင်ထိခိုက်မှုနည်းအောင်လမ်းညွှန်ထားပါတယ်စစ်ကောင်စီဘက်ကတော့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးနိုမာ18ရက်နေ့မှာထုတ်ပြန်ထားတာမရှိပါဘူးဒါပေမဲ့ KR ပြည်နယ်ထဲမှာစစ်ကောင်စီအခေါ်အဖြတ်အမှောက်လုပ်ရက်တွေနဲ့အကြမ်းဖက်လုပ်ရက်တွေကျူးလွန်နေတဲ့ KNPP အဖွဲ့နဲ့PDF ဖွဲ့တွေကိုလက်နက်ခရံပို့ဆောင်ပေးတဲ့တရားခံတွေကိုဖမ်းဆီးရမိတယ်လို့နိုဝါ18ရက်နေ့ကထုတ်ပြန်ပါတယ်။နိုဝါ18ရက်နေ့တိုက်ပွဲသတင်းတွေမှာတော့ကိုကန့်ခရိုင်ရှီရှန်ဒေတာချမ်းချမ်းထိုင်ကျေးရွာအနီးကစစ်ကောင်စီရဲ့အမှတ်နဲ့တပ်စခန်းကို MNDAA ကိုကန့်တပ်ကသိမ်းပိုက်ခဲ့တယ်လို့ညီနောင်သုံးဖွဲ့ရဲ့တရားဝင် online ဆာမျက်နှာမှာသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်ထဲမှာလည်းရခိုင်တပ်တော် AA ကစစ်ကောင်စီရဲ့မောင်တော်အခြေစိုက်ဒုံညုံနယ်ကြားဆောင်စခန်းကိုနိုမာ16ရက်နေ့မှာစတင်တိုက်ခတ်ခဲ့ပြီးနိုမာ18နေ့လယ်ပိုင်းမှာသိမ်းနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ချင်းပြည်နယ်ကစာတင်ကျောင်းတစ်ကျောင်းကိုစစ်ကောင်စီတပ်ဖက်ကဂျက်တိုက်လေယာဉ်နဲ့ဗုံးကျဲတိုက်ခတ်ခဲ့လို့ကလေးရှိဦးပါဝယ်လူစတဦးသေဆုံးခဲ့ကြောင်းဒေသခံတွေနဲ့ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ကတောက်ချနေမှာပြောပါတယ်။နိုမာ15ရက်နေ့ညနေ6နာရီမိနစ်40လောက်မှာချင်းပြည်နယ်တောင်ပိုင်းတူပီမြို့နယ်ဝေလူးချေးရွာရွာလေကိုစစ်တပ်ကတိုက်ပွဲဖြစ်ပွားလာမှရှိပဲနဲ့တိုက်လေရဲ့နှစီးနဲ့ဘုံကျဲပြတ်ခတ်ခဲ့တယ်လို့ဆိုပါတယ်အသက်9နှစ်အရွယ်ကလေးငယ်အပါဝင်၄ဦးအပြင်းထန်ဒဏ်ရာရခဲ့ပြီးအရသာအဆောင်တွေနဲ့ဘာသာရေးအဆောင်တွေထိခိုက်ခဲ့တယ်လို့ NUG ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ် NUG ရဲ့လူသားချင်းစာနာထပ်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာ910မောင်ရဲ့ AP သတင်းကိုပြောဆိုချက်ထဲမှာတော့ကလေးငယ်တွေစာသင်နေတဲ့အဆောင်တွေကိုဘုံတလုံးကြားရောက်ခဲ့ပြီးကျောင်းသား၈ဦးအသက်30ကျော်လူကြီး၂ဦးနဲ့အသက်65နှစ်အထက်ရွာသား2ဦးသေဆုံးခဲ့တယ်ပြောပါတယ်ကလေးအလုံးကအသက်12နှစ်အောက်ဖြစ်ပြီးနှစ်ယောက်ကဆရာရဲ့ကလေးတွေလို့ဒုဝန်ကြီးဒေါက်တာငတ်တင်းမောင်ကဖုန်းမှတစ်စက် AP သတင်းကိုဖြစ်ကြားထားပါတယ်ဖခင်ကျောင်းတစ်ကျောင်းစာသင်ကျောင်းနှစ်ကျောင်းနဲ့ရွာထဲကနေ18လုံးပျက်စီးခဲ့ကြောင်းလည်းသူကတည်ပြပါတယ်ဒီဒေတာတဝိုက်တိုက်ခတ်မှုတစုံတရာပြုတ်လုခဲ့ကြောင်းစစ်ကောင်စီဘက်ကတော့ကြေညာထားတာမရှိပါဘူးအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုဟင်ဂျာအယောက်240လောက်ပါတဲ့လှေတစည်းဟာအင်ဒိုနီးရှားမြေပေါ်မှာကန့်ကွက်ခွင့်ရဖို့နှစ်ကြိမ်တိုင်တိုင်စူးစမ်းခဲ့ကြပေမဲ့ဒေတာကန်တွေကလက်မခံညှဉ်းဆန်ခဲ့တာကြောင့်သူတို့စီးလာတဲ့နေရာအခုတော့အင်ဒိုနီးရှားခံရိုးတန်းမှာပဲမျောနေရတယ်လို့ဒေတာအနာပိုင်တွေရဲ့ပြောဆိုချက်ကိုကိုးကားပြီး AP သတင်းမှာတောက်ကြနေ့ကရေးပါတယ်ရင်ဂျာရီစီလာတဲ့လေဟာအင်ဒိုနီးရှားနိုင်ငံအာချေပြည်နယ်အာချေဥထရာဒေသမှာဂျတာဘရေးနိကကန့်တက်ဖို့ကြိုးစားခဲ့ပေမဲ့နာယီအနေငယ်အကြမှာပြန်လဲထွက်ခွာသွားရတယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။အင်ကာနေ့ကလေးကစလို့အင်ဒိုနီးရှားမြောက်ဖျားပိုင်းကိုဝင်လာတဲ့ဒုက္ခသည်လေတွေထဲမှာဒီလေကစတုထမြောက်လေဖြစ်ပါတယ်။အင်ဒိုနီးရှားရဲ့တခြားဒေသတွေကိုချစ်ကပ်ခဲ့တဲ့လေ3စီးကတော့ကန့်တက်ခွင့်ရသွားခဲ့ပါတယ်။ အရင်တော့၅ဒီနေရာကိုရောက်လာကြတဲ့ရိုဟင်ဂျာတွေကဒေသခံတွေအတွက်စိတ်အနှောက်အယှက်ဖြစ်စေခဲ့တာကြောင့်အခုရောက်လာတဲ့ဒုက္ခသည်တွေကိုသူတို့အနေနဲ့လက်မခံကျင်ရတာဖြစ်တယ်လို့အာချေးဒေသခံတွေကပြောပါတယ်။အခုရောက်လာကြတဲ့လှေစီးပြေးရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေကနေထွက်လာကြတာပါ။ရိုဟင်ဂျာတွေကိုသူတို့အနေနဲ့လွယ်တကူလက်ခံနေမယ်ဆိုရင်လူကုန်ကူးသူတွေကိုအခွင့်ကောင်းတွေအသုံးချခံသွားမယ်လို့အင်ဒိုနီးရှားကပြောထားပါတယ်ခင်ဗျာ
မြန်မာပြည်ရဲ့စနေနေ့မနက်ခင်းထေတန်းရောက်သတင်းတွေကိုကိုငိမ့်ညံ့အေးပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOE ရကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲလာရောက်ရှုစားနားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဒီ Israel Gaza အရေးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ် Gaza ကမ်းမြောက်မှာ Hamas အဖွဲ့ကိုထိုးစစ်ဆင်နေတဲ့ Israel ဘက်ကနေကူညီတိုက်ခိုက်နိုင်ဖို့အတွက် Israel အရန်တပ်ဖွဲ့တွေမှပါဝင်ဖို့နိုင်ငံရဲ့ခြားမှနေထိုင်ကြတဲ့တောင်းနဲ့ချီတဲ့ Israel တွေဟာတိုင်းပြည်ကိုပြန်လာနေကြပါတယ်အဲ့ဒီတည်းမှာအရင်က Israel စစ်တပ်မှကိုယ်တော်ဆန္ဒနဲ့ကိုတောင်းဝန်ထမ်းခဲ့ဘူးသူတွေဒီလိုတောင်းဝန်ထမ်းမှုပဲမဲ့ Israel နိုင်ငံထဲမှာမိသားစုမရှိကြတဲ့ဂျူးတွေယာနဲ့ချီပါဝင်နေတာပါဒီအကြောင်း Jerusalem မြို့ကနေ Linda Grandstein ပေးပို့တဲ့သတင်းလွှာကိုတော့မက်ခင်ဖြူတွေကပြောပြမှာဖြစ်ပါတယ်
ဟမစ်ရီကိုတိုက်နေတဲ့စစ်ပွဲမှာပါဝင်မှုအရန်တပ်ဖွဲ့ဝင်36,000ကျော်ကိုအစ္စရေးကဖိတ်ခေါ်ထားတာမှာဒီထဲမှာပါဝင်မှုအတွက်ပြည်ပရောက်အစ္စရေးတွေထောင်ထဲချပြန်လာနေကြတာပါအစ္စရေးလီဒီတက်တာဟောင်းဂျော့ချ်ယူလန်စီဆိုရင်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဥပဒေဘာသာရဲ့နောက်ဆုံးနှစ်ကိုစတင်နေတဲ့အချိန်အစ္စရေးဟမစ်စစ်ပွဲဖြစ်တာကြောင့်ပြန်လာခဲ့တာပ
ါ So the biggest reason I came back was to be with my friends and my team I kind of struggled to imagine continuing my semester in school
ပြန်လာရတဲ့အဓိကအကြောင်းရင်းကတော့ကျွန်တော်မိတ်ဆွေတငယ်ချင်းတွေအဖွဲ့သားတွေနဲ့အတူတူရှိကျင်တာကြောင့်ပါကျွန်တော်တို့အားလုံးချစ်တဲ့တိုင်းပြည်ကိုကာကွယ်ဖို့ကျွန်တော်တငယ်ချင်းတွေမိသားစုတွေရှေ့တန်းထွက်တိုက်ခိုက်နေကြတာကိုတိတိကျကျနဲ့ကြောင်းဆက်တက်ဖို့ဆိုတာစိတ်ကူးမှုတောင်ခက်ပါတယ်စားထဲမှာလည်းကျွန်တော်စိတ်ပါမှာမဟုတ်ပါဘူ
းယူလန်စီကတော့အစ္စရေးနိုင်ငံထဲမှာအနီးကပ်ဖေးမှကူညီနိုင်မဲ့မိသားစုမရှိတဲ့ပြည်ပကနေအစ္စရေးစစ်တပ်ထဲမှာလာရောက်ဆင့်မှုထမ်းကြတဲ့ကမ္ဘာတဝန်းဂျူးထောင်ကြီးတွေကတယောက်ပါလက်ရှိဂါဇာတိုက်ပွဲအတွင်းမှာဒီလိုအစ္စရေးတပ်သား၄ဦးထက်မနည်းသေဆုံးခဲ့ရပြီးပါပြီဒါပေမဲ့ယူလန်စီကတော့သူ့အတွက်အစ္စရေးကပိုပြီးတော့လုံခြုံတယ်လို့ခံစားရတဲ့အကြောင်းပြောပါတယ်ဂါဇာမှာတိုက်ပွဲတွေပြန်ဖြစ်လာပြီးတဲ့နောက်အမေရိကန်တပ်စုတွေမှာဂျူးဆန့်ကျင်မုန်တီးမှုတွေကလည်းတိတိကျကျတိုးလာနေတာပါယူလန်စီလိုပဲတခြားနိုင်ငံတွေမှာနေကြတဲ့ဂျူးတွေလည်းအလုပ်တွေမိသားစုတွေကိုပြစ်ထားရခဲ့ပြီးအစ္စရေးကိုပြန်လာနေကြတာပါလူတွေအကြောင်းသူ့ရဲ့နောက်ဆုံးနာမည်ကိုမပြောလို့တဲ့အဲလီဆိုရင်လည်းဂါဇာစစ်ပွဲဆပြီးတော့မကြခင်မှာပဲသူ့ဇနီးနဲ့ကလေးလေးယောက်ကိုအင်္ဂလန်မှာထားခဲ့ပြီးတော့အစ္စရေးကိုထွက်လာခဲ့ပါတယ်သူ့သားအတွက်ဂျူးဘာသာရေးထုံးနှန်းစင်လာအတိုင်းအခမ်းအနားလုပ်တဲ့စနေတနင်္ဂနွေသတင်းပတ်ကုံတစ်ခုလောက်ပဲမိသားစုရှိရာကိုသူပြန်ခဲ့တာရှိပါတယ်
And just this sense of mission of together that you know goes beyond any limits and any dividers
Israel လူပေါင်းတိုင်းဝိုင်းတွေကတိုင်းခြားအကန့်အသတ်တွေကိုခြံရစ်ပြီးအားလုံးအတူတကွလှုပ်ဆောင်ကြရမယ်ဆိုတဲ့ခံစားချက်ဖြစ်လာပါတယ်အင်မတန်ကိုအပြုသဘောဆောင်ပြီးအားတက်စရာကောင်းပါတယ
်ဒီလိုစစ်မှုထမ်းဖို့ပြန်လာကြသူတွေရှိတယ်လို့အရက်ဖက်ကူညီပေးရေးအဖွဲ့တွေမှာပါဝင်ဖို့ပြန်လာကြတဲ့သူတွေလည်းထောင်ထဲချီရှိပါတယ်လွန်ခဲ့တဲ့9နှစ်လုံးနယူးယောက်မြို့မှာနေထိုင်ပြီးအလုပ်လုပ်ခဲ့တဲ့အယူအချော့အစ်စ်ကုသသူတယ်လီစပီးစမန်ကတော့အောက်တိုဘာ9ရက်ဟာမစ်တက်ခဲမှုအတွင်းအသက်ရှင်ကျန်ရိတ်ခဲ့ကြတဲ့ဒဏ်ရာရသူတွေကိုအစ္စရေးစစ်ရုံမှာစီရီနာဝင်ထမ်းကုသပေးနေပါတယ
် There's so many of them there's a grandma that laid on her grandchildren to try and save them and have injuries of like shreds
ဒီလိုဒဏ်ရာရထားသူတွေအများကြီးပါသူ့မြေးလေးတွေအပေါ်ကဝတ်ပြီးကလေးလေးအသက်ကိုကယ်ခဲ့တဲ့အဖွားတယောက်လက်ပြဘုံထိပ်ပြီးသူ့ခြေထောက်တွေမှာဒဏ်ရာရထားတာရှိပါတယ်ဒီလိုဆူဆူရွရွဒဏ်ရာရထားတဲ့အရက်သားတွေစစ်သားတွေအများကြီးပါပဲ
အစ္စရေးကိုပြန်လာပြီးကူညီပေးနေကြသူတွေကတော့သူတို့အနေနဲ့အစ္စရေးမှာဘလောက်ကြာကြာဆက်ပြီးနေပြမလဲဆိုတာလောလောဆယ်မပြောနိုင်သေးဘူးလို့ပြောဆိုကြပါတယ်။ဒါပေမဲ့စစ်ပွဲမပြီးခင်ပြန်သွားဖို့ကတော့သူတို့အဆန္ဒမရှိကြပါဘူးရှင်။
အစ္စရေးကာဇာစစ်ပွဲနောက်ဆုံးဖြစ်ထွန်းမှုအချိန်လေးမက်ခင်ဖြူတွေးပြောပြသွားတာပါကမ္ဘာသတင်းမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေပြောနေကြတယ်လဲမတင်ပြခင်အခုတော့ထိုင်းနယ်ဆက်မြန်မာဒုက္ခသည်တွေအချိန်လေးဆိုးရွားလာတဲ့အကြောင်းကိုပြောပြခြင်းပါတယ်မြန်မာလူအခွင့်အရေးအတွက်ဆောင်ရွက်နေကြတဲ့အာဆီယံလွှတ်တော်အမတ်များအဖွဲ့ABH ဟာထိုင်းမြန်မာနယ်စပ်ကိုတွားရောက်ခဲ့ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာကနဦးတွေးရှိချက်တွေကိုရှင်းလင်းခဲ့ပါတယ်ဒီအကြောင်းထိုင်းနိုင်ငံဘန်ကောက်မြို့ကနေပေးပို့တဲ့သတင်းကိုတော့ကိုရဲမွန်ကပြောပြမှာပါ
အာဆီယံလူ့ခွင့်ရေးလွှတ်တော်အမတ်များအဖွဲ့ ABH ဟာထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်နဲ့မဲဆီရီယံမှာလူသားချင်းစာနာထောက်ထားမှုအကျအသေးကြောင့်ထိခိုက်ခံစားနေရတဲ့နယ်စပ်ဒေသတွေစီပြီးခဲ့တဲ့နိုဝင်ဘာ13ရက်ကနေ16ရက်နေ့အထိတွားရောက်ခဲ့ပါတယ်အင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံကလွှတ်တော်အမတ်တွေပါဝင်ပြီးဒေတာသွင်းမှရှိတဲ့နယ်စပ်စေကန်းတွေစီတွားရောက်ပြီးသူတို့ရဲ့အသွေးအကြုံတွေနဲ့ဒေတာကန်ရဲရွာလူလူအခြေပြုအဖွဲ့တွေနဲ့တွေ့ဆုံခဲ့တာပါ ABHR ဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားလွှတ်တော်အမတ်မာစီဘရန်ကနယ်စပ်ကဒုက္ခသည်တွေရဲ့မြေပြင်အခြေအနေတွေကိုကဏ္ဍ၄ခုခွဲပြီးပြောပါတယ
် General information for all of you that the fact finding missions already
ကျမတို့73ရက်နေ့ကနေ16ရက်နေ့အထိ၄ရက်တာကွင်းစင်းနေတာပြီးဒီမှာထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေနဲ့ပတ်သက်လို့ကြီးမားတဲ့သတင်းအချက်အလက်တွေရရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အချက်5ချက်တင်ပြချင်ပါတယ်။ပထမတစ်ခုကကျန်းမာရေးနဲ့သက်ဆိုင်ပါတယ်။ဒုတိယအချက်ကတော့ပညာရေးအပိုင်းပါ။တတိယကတော့သူတို့အထက်အမိုးကံနဲ့လုံခြုံရေးအပြင်စတုဒ္ဓမြောက်ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေနဲ့နောက်ဆုံးတစ်ခုကအမျိုးသမီးတွေနဲ့ကလင်းငယ်တွေရဲ့အခြေအနေပဲဖြစ်ပါတယ်။
ကလေးငယ်အများစုကအာဟာရချို့တဲ့တဲ့အခြေအနေမှာလည်းရှိနေတယ်လို့ပြောပါရယ်ကုလနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်အခြားသောအဖွဲ့အစည်းတွေအနေနဲ့လည်းလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုအရေးပေါ်အခြေအနေမှာကူညီပံ့ပိုးပေးဖို့မျှော်လင့်တယ်လို့ပြောပါရယ် ABH အဖွဲ့ဝင်မလေးရှားလွှတ်တော်အမတ်ကယ်ဗင်ယီကလည်းအခုလိုပြောပါရယ
် I think one of the main things is how we increase capacity for not just our physical health but also of mental healthWe know that a lot of the victims
ကျွန်တော်စဉ်းစားမိတဲ့အဓိကတစ်ချက်ကတော့ရုပ်ပိုင်းဆိုင်ရာကျန်းမာရေးတွေမကဘဲစိတ်ကျန်းမာရေးအတွက်ပါဘလို့ညှင့်တယ်မလဲဆိုတာပါအမျိုးသမီးအပါအဝင်သေဆုံးသူတွေကပြိပကကြောက်ထိခိုက်စေရုံသာမကဘဲဘေးကင်းရေးလုံခြုံရေးနဲ့ဆက်လိုက်ခါလုံလုံလောက်လောက်ရှိမရှိဒီလိုစီးပွားရေးဆိုင်ရာကိစ္စရက်တွေမှာလည်းတက်ရောက်စေခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ဒါကြောင့်ရုပ်ပိုင်းရောစိတ်ပိုင်းဆိုင်ရာမှာပါကျမရဲ့ဝန်ထမ်းတွေအတွက်ပိုးကောင်းတဲ့လက်ကျင့်မှုတွေနဲ့ပံ့ပိုးမှုတွေကိုပေးဖို့တိုက်တွန်းချင်ပါတယ
်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျအသေးတွေဆက်ပြီးဖြစ်ပွားနေပေမဲ့မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုအာဆီယံအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကစိတ်ဝင်စားမှုညှော်နှဲလာတယ်လို့ ABH ကပြောထားပါတယ်မြန်မာစစ်အစိုးရလက်ထက်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြားစာဝတ်နေရေးအခွင့်အလမ်းနှဲပါတာကြောင့်အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းဖို့ရုန်းကန်နေရတဲ့ပြည်သူတွေရဲ့ရှင်သန်ရည်တည်ရေးဟာအဓိကပူပန်စရာဖြစ်လာတယ်လို့ပြောပါတယ်အထူးသဖြင့်နေသက်တလျှောက်မှာရှိရသူတွေစီအကူအညီတွေရရှိစေဖို့ကစံခေါ်မှုဖြစ်နေတာပ
ါ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာရေးပြစီချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြဲဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
VOA မြန်မာပိုင်းရဲ့စနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာပါခင်ဗျာအခုနားဆင်ရမှာကတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေပဲဖြစ်ပါတယ်မူရင်းအပေါ်မပြတ်ဦးကျော်စံသာကကောက်နှုတ်တင်ပြမှာပ
ါကျွန်တော်ပြောပြလို့ရတဲ့အကြောင်းအရာတွေကတော့ရခိုင်ပြည်နယ်လုံခြုံရေးအခြေအနေကအိန္ဒိယကိုဘာကြောင့်ဆွေးနွေးကြဖြစ်စေတယ်လဲအာဆီယံမြန်မာနိုင်ငံအရေးကိုဘာကြောင့်ထိရောက်မကင်တွန်းနေတယ်လဲစီရေးလုံခြုံရေးအခြေအနေသာမကစီးပွားရေးလူမှုရေးအဖက်ဖက်ကကြာဆင်းနေတဲ့မြန်မာနိုင်ငံအခြေအနေစားတဲ့အကြောင်းအရာတွေပဲဖြစ်ပါတယ်အဲဒီမှာဥစွာပြောပြလို့အဲအကြောင်းအရာကတော့ India Skilling Project at risk as rebels overrun 40 Myanmar army positions in Rakhine State ရခိုင်ပြည်နယ်မှာစစ်ခန်း40ခန်းကိုစစ်တင်တိုက်ခိုက်သူတွေကသိမ်းပိတ်ထားတဲ့အတွက် India ရဲ့ Gildan Sima Gang and the agile engineers ဆိုတဲ့အကြောင်းအရာပဲဖြစ်ပါတယ် The New Indian Express မှာရေရှိဆယ်လီရေးသားတာဖြစ်ပါတယ်ခိုင်ပြည်နယ်မှာစစ်ကောင်စီဟာ
သူတို့ရဲ့တပ်ဖွဲ့တွေရဲတွေရဲ့စခန်းပေါင်း40လောက်ကိုလက်လွတ်လိုက်ရပြီးဆိုတဲ့သတင်းတွေထွက်ပေါ်လာတော့ဒီပဋိပက္ခဟာအိန္ဒိယရဲ့တော်တန်းစည်ပုဆောင်ရေးဘက်ဆောင်စီမံကိန်းပေါ်ထိခိုက်မှာဖြစ်တဲ့ရူဘီငွေကလေးပေါင်းထောင်နှင်းချီတန်ဖိုးစီရဲ့ဒီစီမံကိန်းဟာ2008မှာစတင်ခဲ့တာအခုအချိန်ထိမပြီးပြတ်နိုင်သေးဘူးအိန္ဒိယနဲ့မြန်မာနှစ်နိုင်ငံကိုဘင်္ဂလားပင်လယ်ဖြတ်ပြီးဆက်သွယ်နိုင်မဲ့စီမံကိန်းဖြစ်တဲ့တွန်းလန်ခုခံရေးတပ်ဖွဲ့ရဲ့ထိုးစစ်စတင်ရင်ကဆက်လို့ရသတပတ်အနေငယ်အတွင်းစစ်ကောင်စီအခိုင်အမာစခန်းတွေကိုဆွတ်လွတ်ခဲ့ရပြီးတပ်ဖွဲ့ဝင်တချို့လည်းဆွန့်ပါသွားခဲ့ကြတယ်။ထိုင်းဘက်ကတချို့ခလုံးသွားတာရှိတယ်။အိန္ဒိယဘက်ကကူးဆက်လက်ခံမှုတွေလည်းရှိလာတဲ့အတွက်အိန္ဒိယဘက်ကတခုခုတော့ပြောမှဖြစ်တယ်။လေးလူစုထားလို့မဖြစ်နိုင်တော့ဘူးလို့ဆိုပါတယ်။ဒါပေမဲ့အခုချိန်ထိတော့အိန္ဒိယကတစုံတရာမပြောသေးဘူး။မှတ်ချက်မပေးသေးဘူးလို့ဆိုထားပါတယ်။တေခိုင်တက်တော်ဟာစစ်ကောင်စီနဲ့အလို့သဘောရယူထားတဲ့အပြစ်ခတ်ရဆွဲရေးကိုပြီးခဲ့တဲ့အင်္ဂါနေ့မှာပဲချိုးဖောက်လိုက်ပြီးတော့အခုလိုပြန်လည်တိုက်ခတ်လာတာဖြစ်တယ်။တစ်ချိန်တည်းမှာပဲအိန္ဒိယနယ်စပ်ချင်းပြည်နယ်ဘက်ကရီကော်ဒါမျိုးကိုလည်းချင်းတော်လိုင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်တယ်။မြန်မာစစ်ကောင်စီကတရုတ်နယ်စပ်တစ်လျှောက်မှာလည်းနယ်မြေတွေအများအပြားဆွန့်လွှတ်နေရပြီဖြစ်တယ်။တရုတ်မြန်မာစစ်ပွဲရေးဇင်းညာတစ်လျှောက်စခန်းပေါင်း100ကျော်ဆွန့်လွှတ်နေပြီဖြစ်တယ်လို့ဆိုထားပါရယ်။ဒီတိုက်ပွဲတွေဟာမြန်မာစစ်အုပ်ချုပ်ရေးကိုတွန်းလှန်ထုတ်ချရေးမှာအချိုးအကွေးတစ်ခုဖြစ်လာနိုင်တယ်။တစ်ချိန်တည်းမှာပဲအိန္ဒိယလိုအင်ဒီဂျင်တွေအတွက်စိန်ခေါ်မှုလည်းဖြစ်နေတယ်လို့ဆိုထားပါရယ်။အခုတွန်းလှန်နေတဲ့အင်အားစုတွေကစစ်ကောင်စီကိုညီညီညွတ်ညွတ်ဖယ်ရှားနိုင်ရမလား။သူမိထားတာကတော့ will unite to overthrow the hunter or fight among themselves to establish supremacy ။အပေါ်စီရဖို့အတွက်အချင်းချင်းတိုက်ခိုက်လာကြမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဆမရှင်ယေရှုဆလီရဲ့အဘော်ကိုသူ့မူရင်းအတိုင်းတင်ပြလိုက်ရပါတယ်ခင်ဗျာအခုဆက်လက်ပြီး why Southeast Asia just can't seem to cut off Myanmar hunter အစ်တောင်အကြမြန်မာစစ်ကောင်စီကိုအဆက်ဖြတ်ဖို့ဘာကြောင့်မဖြစ်နိုင်ကြလဲဆိုတဲ့ခေါင်းစဉ်နဲ့ God Eve ရတဲ့သုံးသပ်ချက်ပဲဖြစ်ပါတယ် time.com မှာဖတ်ရတာပါခင်ဗျာ2021မှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီကိုလနဲ့အပါဝင်အရေးကြီးတဲ့အရင်းအမြစ်တွေရောင်းချနေကြတဲ့ဆိုတဲ့ပြောဆိုမှုတွေအချိန်ချင်းကြားခဲ့ရပြီးဖြစ်တယ်။အနာသိညာကိုကမ္ဘာနိုင်ငံတွေကရှုတ်ချပြီးလနဲ့ရောင်းချမှုကိုပိတ်ပင်ဖို့ non-binding embargo လို့ခေါ်တဲ့လိုက်နာရမယ်လို့မဆိုထားတဲ့လနဲ့ပိတ်ဆို့မှုကိုကုလသမဂ္ဂအထွေထွေညီလာခံကချမှတ်ခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံမှာဖြစ်နေရကိုနိုင်ငံတကာအသိုင်းအဝိုင်းကစိတ်ဂရုစိုက်ပယ်ထားခဲ့ကြတယ်လို့ဆိုပါတယ်။မြန်မာအင်ဂျင်နီယာရှိတဲ့အခြားနိုင်ငံတွေကလည်းဒီကိစ္စမှာဘာမှမလုပ်နိုင်တာကစိတ်ပျက်စရာကောင်းတယ်လို့ရေးထားပါတယ်။အခုခါမှာတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေဟာစစ်ကောင်စီကိုလက်နက်ရောင်းချတဲ့နေရာမှာတရုတ်နဲ့ရုရှားပြည်ရင်ရှေ့ဆုံးကဖြစ်နေပေမဲ့သူတို့ကတော့ဒါကိုငြင်းဆန်နေကြပါတယ်တဲ့။အာဆီယံအဖွဲ့ဝင်တွေက၅နိုင်ငံပဲကုလသမဂ္ဂရဲ့လက်နက်မရောင်းချရေးအစိုးရထောက်ခံခဲ့ကြသည့်တိုင်အောင်သိစိတ်မချဘူးလို့ဆိုပါတယ်။စင်ကာပူအခြေစိုက်ကုမ္ပဏီ130ကျော်ဟာမြန်မာစစ်တပ်ကိုလက်နက်ထောက်ပံ့ပြီး2021ဖေဖော်ဝါရီနဲ့2022ဒီဇင်ဘာအကြားမှာအမေရိကန်ဒေါ်လာ254သန်းဖို့တင်ပို့ခဲ့ကြတယ်။စစ်ကောင်စီနဲ့စင်ကာပူလက်နက်ပွဲစားတွေဟာတန်ခတ်ပစ်ဆို့မှုကိုမလိမ့်တပန်းနဲ့ရှောင်လွှဲခဲ့ကြတယ်လို့ကုလသမဂ္ဂအစိုးရခန်းစားတင်သွင်းသူထောမတ်အန်ဒရူးစ်ကပြောကြားကိုကဖော်ပြပါရယ်။စင်ကာပူနိုင်ငံလိုပွင့်လင်းမြင်သာမှုမရှိဘဲဒီလုပ်ငန်းကိုလုပ်နေတဲ့နိုင်ငံတွေလည်းအများကြီးရှိနိုင်သေးတယ်။ကျင်းရမှာအရေးကြီးတာကတန်ခတ်အရေးယူရဲဆိုတာကဒီအရေးယူမှုကိုထိထိရောက်ရောက်လွတ်ဆောင်နိုင်ဖို့နဲ့ထိရောက်မှုရှိမရှိဆိုတာကိုစောင့်ကြည့်ကုကဲနိုင်ခြင်းမရှိတဲ့အချက်ပဲဖြစ်တယ်လို့မြန်မာနိုင်ငံရေးပါရဂူဘွဲသူတွေစီအမရတိဟာပြောကြောင်းလဲကိုကဖော်ပြပါရယ်ဒီအခက်ခဲကြောင့်ပဲကုလသမဂ္ဂရဲ့လက်နက်ပိတ်ဆို့မှုကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေကရှော့တွက်နေကြတာလည်းဖြစ်တယ်ကုလသမဂ္ဂစုံဖြတ်ချက်ကိုအာဆီယံမလိုက်နာကျင်ရတဲ့အထက်မှာနိုင်ငံရေးစိတ်ဆန္ဒ political will ရှိဘူးဆိုတာလည်းပဲအဓိကအကြောင်းရင်းတရားဖြစ်နိုင်တယ်။စီးပွားရေးနိုင်ငံရေးအကျိုးစီးပွားခြင်းမတူကွဲပြားတဲ့အဖွဲ့ဝင်နိုင်ငံတွေဟာဝင်ရောက်မဆွဲဖယ်ရေးနဲ့ဘုံသဘောတူညီချက်ဆိုတဲ့မူတွေချမှတ်ထားတဲ့အတွက်လဲအာဆီယံဟာမြန်မာအရေးကိုကင်တွယ်တဲ့နေရာမှာအထူးအပြော့နေတယ်။မြန်မာအရေးကိုအာဆီယံကထိထိရောက်ရောက်ကင်တွယ်လို့ဆောင်ကျင်နေဆိုရင်လက်နေပိတ်ဆို့မှုကိုအတိအကျလိုက်နာယူနေနေပဲပွဲပြတ်သွားနိုင်တယ်လို့စင်ကာပူရာဇာရတနမ်နိုင်ငံတကာလေးလာရေးကြောင့်အကြံပေးသူတွေဒီတန်ဆီဆန်ကပြောကြောင်းလဲဖော်ပြပါရယ် Kainan Sitana Sibway Thaiwan Suyin, Nima Sitana, Kalashi Jazwa, Nini Kaga, Churu Sesamuri Sinegabi, Vietnam Haleve, Nasang Sakunaka Sabiro, Nima Sitaye, My Dell Lekain Fung Company Ne, Puban Lusamuelu for Yatavare. Consensus Sura Bondvod, Yaya Sumpia Yame, Tini Dinotem, Hopenem, Dumpian and Gulo Sutai in Dog. Asia Suyariha, Tia Muinab, Nima Sikon Sine, Puman Sasaye. Sele lumi lingu ma pidalu, sambashin, go we got from that how dimpalayavare. Nyama a new abdominal. Nyama nangaya bumam huda chin is this rare gonsinet. Louisinstitute.org ma, David Scott media sin ye that hair summer when a son dimpaluare. Nyama nanga jump from the jarania ma, lenaga pidipa harine, taiye senre, tigai the jimu. Ume in Mepsi, Niasun called Trebiam Salaria, Yigi Yakizari Chede. The Chinam have a second see Suyo Jasin Abjozire, Chetla Drigulever, the use I think that Zende. Damem Yamalu Fersi, Pelo Bebon Tiga Nina B. Piacinire Surapu, Yigi Elo Sutaware. Natan Nasadon Pasman Never Mam Yamasi Boyeha, Muiji Pampuamu, Tinjambi, Pompumu to Chu, to the Pien. A treasure lunga ma do demu silagere, fragile recovery. Kanokne nalan tuza purelo kababanga suta bime. Anna think mune, ye see minim de mure, see ya see ya, mama yun sumpia jedujang. Ye see siwa ye alara wo, mimin vazi relo suare. Diga so in the archinet to huara, so in ganave chede, natang thongs of yima, to be long ya see me be what dana ya see no manjaham chin and of woo. เสียสิดาปัตตมุหาเสซุนิตะคุหลอกปัดจ่องนี่แกยาหะอะคุกะมายังงูมาเสียสิปัตตองนี่เดลองซาซีเซนงตงซานิบามิตะตวาเรตะเสถะมาเวเสยุปุสงซีเนกุงซีนจงเนมิตะลาเรซวยิงกันดาอะตวยมะปะลาเรสิงขอมุริหาสนิติยาสีมังงินชาบีตะเพเพเยเสลุซองตวาเมกีซาผิดเดลุสปะบานเยนอซุนอะซีนคันนามาสุทาวาเรตะลอกผิดนี่ดาดองสิกองซีอะ2023年2月23日，沙田三大庄麻雀的三点半了，妈妈本地他送到你家新年礼了，送你娃子。不地不看瑞，西伯伊没第一年入了江，阿那边米伊干啥路，路瑞水边车车来，伢伊西兰里的，路拉等下伢阿边哈，因伊南岸路水边多家的，都靠在偏南边水亚族，水边路他妈偏边水路跟在路里来，伢阿边新年比。 专辑母系的龙爱瑞哈，一般当古里亚路路南岸的话，稍微比马蹦的那路路亚嘞。台南人嘛，要是你的四十万下来喂，那种雷单就老些了，说他话嘞。毕竟嘞，十点半了嘛咯，是讲是啊，第八幺五年嘛，南岸大瑞哈，四月五日的三月个人物，所以啊，本来个的钱，钱不亚没。这现在嘛喂，四月五日的三月个人物嘞，可能偏比上亚没了，人家他话 มลายนายเตวินมะปงเตงกูทุบปิรอมาบ่ฮู้พูโลอเมนทุบทาเรโลซัวเรนายงานระดับดังคันมูโกคันยาเรเมมาบันรีโกปิบามาอลโลนิเรซรีราชองชาโลจาบิเมสิกองซีนิเนทอลนันนายนีลันรีเรอะญาญีซินเรโลซัวเรเยริงงวยญิดเดเนซะกงตวยเยอปาวนกงตวยมูเตยบุซองเยลุงงานรีโกงวยตองปิรออุปเรเมลุงงานรีโกวาคุนปิญเนเรซาเรอากรีมูรีราเล อนาถิงปิจิงาซะลุตะซะตะซะปุมมุญะปะละเรนูกะมาจีทวนนี่แหละมุยิเสวะปยัตนะหาอนาถิงปิเรนังมาฟีฟีซะซะเมนเตลาเกเรดีโลเฉเนญุมาอจีรันเสยยาชีเรเนตรุโกทักขวัญเนตรุเรยะรอดีโลปยัตนะรีเนเกนเวบีเนดาทันดาชีเนจาเซผิดเดยุปะดีซะรีมาอปุตวะดูเปดัมเปคันหันจาบิเมอเฉเนรีหาปุมมันรอมะหุดอวุอะนิวแอบนอร์มัล ปุ้มมันบ่ฮู้แต่เฉินนี้ดิเตยผิดนี่บิลูกสังวาชินเดวิดเมเทียสิงห์ก็ต้องตัดท่าเอาณสุนติมยาลายเอาเลยครับเนี่ยกุดบาดดอกอะไรเข้าไปผิดไปนะอุปมาเบลุญญาสงดาลายเอาเหมือนสรัสสงเลยจะว่าซิอารมณ์จิตสุติไปเตรียมมันวิญาณผู้อี้จิเดติกนี้ขึ้นมากระบะจี้เบยเยติตามาไปยาวนี่บาซิคลุกติเช่นนี่ละอยู่เนี่ยเตรียมมันวิญาณอยู่ไหนมาบิ และพิจารณาในเดือนเช้าอยู่ในยาอยู่ในเมื่อเดือนนี้นั่งยี่ปีเสร็จนี้ตัวเก็บว่าเซลล์นี้วันคลิกคลิกที่จะในอยู่ในกระบะเยอะๆกับตันนี้กูใช้เส้นน้ำเส้นไหนมาพิจารณาไปจริงเป็นยังไงไปพิจารณาVUE Plus Application กูดาวน์โหลดยาอยู่บ้าง
မင်္ဂလာမနက်ခင်ဗျာ VOA အမေရိကန်တိုင်းရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249 VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပြာကဏ္ဍတွေနားဆင်ရဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ရှမ်းမြောက်ဒေသစစ်တမ်းတင်အမျိုးသမီးကလေးငယ်တွေအကြောင်းကိုဆွေးနွေးမဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်မြောက်ပိုင်းညင်အောင်တိုင်းသားမဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်မြောက်ပိုင်းမှာဒီသတင်းပတ်အနည်းငယ်အတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်းက9,000အထိတိုးလာနေပြီးအဲ့ဒီထဲမှာတော့အမျိုးသမီးနဲ့ကလေးငယ်တွေကအများအပြားပါဝင်နေတာပါတကူရီတန်ရှင်းရင်းနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေမရတဲ့အပြင်စိတ်ပိုင်းရုပ်ပိုင်းလုံခြုံမှုမရှိတာရင်ဆိုင်နေရပြီးစစ်ပွဲနောက်ဆက်တွဲတက်ရောက်မှုကိုပါအဲ့ဒီအမျိုးသမီးနဲ့ကလေးငယ်တွေခံစားနေရတယ်လို့စီဘေးဒုက္ခတွေကိုကူညီပေးနေတဲ့တောင်းအမျိုးသမီးအဖွဲ့အကြံပေးမတ်လွေးပိုးငယ်ကပြောပါတယ်ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒီအကြောင်းမတ်ခင်ဖြူတွေးတင်ပြထားပါတယ်ဗျာ
ဒီကြတဲ့အောက်တိုဘာလ29ကစပြီးတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဟိုပြန်ပြီးတော့ဖြစ်နေတဲ့အနေအထားမှာပေါ့နော်အဲဒီနောက်ပိုင်းမှာဒီထွက်ပြေးဥယျာဉ်ဆွန့်ခွာပြီးတော့ထွက်ပြေးရတဲ့ဒုက္ခသည်တွေအတွက်ကတလတော်မရှိတဲ့ကာလအတွင်းမှာ9,000အထိတိုးသွားတယ်ဆိုပြီးတော့ကုလသမဂ္ဂရဲ့ဒီလူသားချင်းစာနာကူညီမှုရေးအညီအစည်းရုံးပေါ့နော် UNO ချားနေပြီးတော့သတိပေးချက်ထုတ်ပြန်ထားတာရှိပါတယ်ဒါဒီဒုက္ခသည်တွေအတွက်လည်းအလူအချက်တီများရတယ်ဆိုတော့သူတို့ထုတ်ပြန်ထားတာရှိတော့လေဒီအချိန်ဒီပေါ်မူတည်ပြီးတော့ကျွန်မမေးချင်တာကဒါအမျိုးသမီးကဏ္ဍလည်းဖြစ်တဲ့အခါကျတော့ဒီဒုက္ခတွေရဲ့မှာအများစုကလည်းအမျိုးသမီးဆိုတာသိရတယ်လေဆိုတော့မလွေးပိုးဒီတအောင်အမျိုးသမီးအခွဲအနေနဲ့ရောအဲ့ဒီမှာရှိတဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘာတွေများသိရှိထားတာရှိပါလဲရှင့်
ဟုတ်ကဲ့အဓိကတော့ဟိုမတူညီတာနှမျိုးအဲကျွန်မဒီမှာနည်းနည်း highlight ပြောပြချင်တယ်ပေါ့နော်အဲတန်းဒေတာကဒီရှမ်းပြည်မြောက်ပိုင်းဖက်ကဒုက္ခတွေတွေကဒီကချင်တို့ကရင်တို့ ਨੇ ကွာချားတယ်ဘာလို့လဲဆိုတော့ဥမာကချင်ဆိုလို့ရှိရင်တော့မေဂျာရန်မှာဟို IDP camp တိဆောက်ပြီးတော့မှရေရှည်နေလို့ရအောင် season ပေးနိုင်တဲ့အနေအထားရှိရပေါ့နော်အဲအဲ့လိုပဲကရင်ဒေတာဆိုလို့ရှိရင်ဘာပဲပြောဟိုဟာဒီတထိုင်းဘာမဘော်ဒါကိုထွက်ပြေးပြီးတော့မှအဲ့ဒီမှာဟိုလူသားချင်းစာနာမှုအကူအညီတွေကရောက်လာနိုင်တဲ့အနေအထားမှာရှိရပေါ့နော်နမဒီတန်ဒေတာရဲ့ထူခြားချက်လို့ပြောရမလားကွာခြားချက်ပေါ့နော်အဒီပထဝီနိုင်ငံရေးအရာကအဲ့လိုဖြစ်နေတဲ့အနေအထားမှာဒီတရုတ်ကဘက်ဒေါ်မ IDP တွေကိုသူ့နိုင်ငံမှာလက်ခံပြီးတော့မှအဲ့လိုဒုက္ခတစ်ခန်းဖြစ်ပြီးစောက်တာမျိုးကမရှိခဲ့ဘူးမရှိတဲ့အတွက်ကြောင့်မို့ဒီအခု loss ရဲ့ဒုက္ခတဲ့9,000ကျော်ဆိုတာဒီပြည်တွင်းထဲမှာပဲဟိုရွှေ့ဒီရွှေ့ခုံကြီးเจ้าမှာနေလိုက်ချာဥမာခရစ်စတန်ဆိုလို့ရှိရင်လည်းချာเจ้าမှာနေလိုက်တချို့ဆိုလို့ရှိရင်လည်းဟိုရွာလိုက်ပြောင်းပြီးတော့မှအဲ့လိုရွာတွေထဲမှာပဲနေလိုက်ပေါ့နော်ရွာဘေးနားမှာယာယီတဲတွေလောက်ပြီးတော့မှနေလိုက်နေအဲ့လိုမျိုးပဲနေကြတာပုံများတယ်ဒုက္ခတဲ့စခန်းတီးတန့်ဆိုပြီးမှကျမတို့ဒီဆောက်တဲ့ဟာမျိုးကမလောက်ပေးနိုင်ဘူးပေါ့နော်ဟိုတစ်ဖက်မှာကျတော့တိုက်ပွဲတွေဆက်ဖြစ်နေတော့ဘယ်မှာလက်နေကြီးတွေကြမလဲဆိုတဲ့ဥစားမျိုးကလည်းမသိတဲ့အခါမှာသူတို့လုံခြုံတယ်လို့သူတို့ခံယူတဲ့နေရာမှာပဲပြောင်းရွှေ့ပြီးတော့မှနေတာများတယ်
အဲ့တော့အခုအချိန်မှာဒီဒုက္ခတွေရဲ့အတွက်ရေးပေါ်အနေနဲ့ဆိုလို့ရှိရင်ကျန်းမာရေးကိစ္စဖြစ်မလားဒါမှမဟုတ်လို့ရှိရင်စာဝတ်နေရဘယ်ဟာအဓိကမဖြစ်မနေဆိုရင်ဘာဖြစ်မလဲရှင့်
လူတွေအသက်ရှင်ဖို့အတွက်ကတော့အစားတောက်လည်းမရှိမဖြစ်လိုအပ်တဲ့ဖြစ်တယ်တချို့ဆိုလို့ရှိရင်ဥမာဒီလိုတဲနဲ့အိတ်တာမဟုတ်ဒီတိုင်းပဲအိတ်ရတာပေါ့နော်ဟိုအခုကနှင်းနေလဲကြဟိုဆောင်းတွေလဲဖြစ်တော့အဲ့လိုဆောင်းတွေပါတွေတော့လိုအပ်တယ်အများကြီးလိုအပ်တယ်ဟုတ်တယ်ဒါပေမဲ့လို့ပထမဦးဆုံးလိုအပ်တာတော့သူတို့အသက်ရှင်နိုင်ဖို့အတွက်ကအစာတောက်တွေအရေးပေါ်လိုတယ်နောက်တစ်ခုကစစ်တီပေါ့နော်အ ਨੇ ဆုံးတော့အဲ့လိုအမိုးအကာလေးတွေနဲ့နေနိုင်ဖို့အတွက်အကူအညီတွေအများကြီးလိုအပ်တယ်ပေါ့နော်ဖြစ်နိုင်မဲ့ဆိုလို့ရှိရင်အဲ့ဒီယာယီဒုက္ခတဲ့စခန်းဆိုပေမဲ့လဲဘယ်ချိန် ဒီမှာလည်းနဲ့ကြီးနဲ့လာပြီးတော့မှချမမမတိတဲ့ခါမှာဘုံခိုကျင်းတွေကိုအရေးပေါ်တိဆောက်ပေးနိုင်ဖို့အတွက်အလိုအပ်တယ်ပေါ့နော်အဘုံခိုကျင်းတိဆောက်တယ်ဆိုတာကလည်းမြေကြီးကိုဒီတိုင်းအလကတူးလို့မရအောင်အပေါ်ကနေဟိုဟာစက်တီဖြစ်အောင်လုပ်ရမယ်ပစ္စည်းတွေလည်းလိုအပ်တဲ့ခါမှာအဲ့ဒါတွေကိုလည်းထပ်ပံပေးဖို့လိုအပ်တယ်ပေါ့နော်
ဆိုတော့သူတို့ကိုရောအခုလောလောဆယ်မှာဘယ်လိုအဖွဲ့အစည်းတွေကဒီကကူညီပေးနေပါလဲ TWO အနေနဲ့ကောဒီတောင်မျိုးသမီးအဖွဲ့အနေနဲ့ရောသူတို့အတွက်ဘာတွေအဓိကအကူအညီပေးနေရတာရှိလဲရှင်အမှန်တိုင်းပြောရမယ်ဆိုလို့ရှင်နိုင်ငံတကာအကူအညီဆိုတာမရှိဘူးဒီဒေတာမှာလုံးဝဒီ CSO တွေပဲလှုပ်ရှားနေရတဲ့အနေအထားမှာရှိတယ်နောက်တစ်ခုကကွန်မြူနတီကပေါ့နော်ကွန်မြူနတီလို့ပြောတဲ့ခါမှာဘာသာရေးကောင်းဆောင်တွေကစပါဝင်ပူပေါင်းတဲ့ဟာမျိုးပဲရှိတယ်ကျမတို့တအားမျိုးသမီးဖွဲ့စည်းနေနေရတော့
အထူးသဖြင့်ကဘာပဲကူညီနိုင်လဲဆိုတော့နေ့စဉ်လိုအပ်တဲ့စားသောက်မှုတွေကိုပဲကူနိုင်တယ်ဦးမှာစံတို့စီတို့ခန့်ချင်တီတို့အာလူတို့ဟိုကျမတို့ပဲဆိုစွန့်ထန်ချောက်ပေါ့နော်အရေးရှိစားလို့ရတဲ့ဟာမျိုးအဲ့လောက်ပဲကူနိုင်တယ်ပေါ့နော်ကျန်တဲ့ဟိုဟာတွေကိုကျမတို့လည်း
unlimitedအရာမကူနိုင်တဲ့အနေအထားမှာရှိပါတယ်ပေါ့နော်ကျမတို့တအားမျိုးသမီးဖွဲ့စည်းရဲ့အဲ့ခုနပြောတဲ့လူငယ်ဖွဲ့တွေရဟိတဖွဲ့တွေနဲ့ပေါင်းပြီးတော့မှကူညီတာတောင်မှနှစ်တောင်းကျော်ပဲကျမတို့ကလက်လက်မြင်နိုင်တဲ့အနေအထားမှာရှိပါတယ်ပေါ့
တို့ခတဲ့ရည်ထဲမှာလည်းအများစုကအမျိုးသမီးနဲ့ကလေးငယ်တွေလည်းဒီထဲမှာအများပြပါနေတယ်လို့သိရပါတယ်ဆိုတော့အခုလက်ရှိအခြေအနေမှာဟောဒီမျိုးသမီးတွေအကျွတ်အမျိုးသမီးအဖွဲ့အစည်းမှာတာဝန်ယူလှုပ်ဆောင်နေတဲ့သူတယောက်နေပေါ့နော်တို့အတွက်ကဘယ်လိုစိုးရိမ်ချက်တွေရှိလဲရှင်အခုလိုအခြေအနေမျိုးမှာ
โอเคဟိုအထူးသဖြင့်ကတော့ခုနပြောတယ်လို့အမျိုးသမီးတယောက်ဖြစ်တဲ့အတွက်ကြောင့်မို့သူ့ရဲ့လုံခြုံမှုပေါ့နော်လုံခြုံမှုအပြင်တကူရေတန်းရှင်ရေးကိစ္စတွေအဲကျမ်းမာရေးကိစ္စတွေကအရန်စိုးရိမ်ရတဲ့နေထားမှာရှိပါတယ်ဘာဖြစ်လို့လဲဆိုတော့ခုနပြောတယ်လို့ရေချိုးတာတော့မှ ဟိုရောက်ကြတယ်လို့ကိုတုံးလုံးနဲ့ဒီတိုင်းချိုးလို့လည်းမရဘူးလေနော်အဲနည်းနည်းလုံခြုံရှိရမယ်ဒါပေမဲ့ ဒီလိုပေါင်းနေတဲ့ကာလမှာအထူးသဖြင့်က sexual violence တွေမဖြစ်ဖို့အတွက်လဲသူတို့မှာတစ်ဖက်မှာ barren ဖြစ်တယ်လို့တစ်ဖက်မှာကြတော့ကိုကိုကိုလုံခြုံမှုမရှိဘူးလို့ခံစားရတဲ့အခါမှာဟိုအရန်ဟိုစိန်ခေါ်မှုတွေများတယ်ဆိုတာတွေ့ရတယ်နောက်တစ်ခုကကြတော့ မိခင်ကိုဝင်ဆောင်အမျိုးသမီးတွေပါတယ်ကိုဝင်ဆောင်အမျိုးသမီးတချို့ဆိုလို့ရှိရင်ထွက်ပြေးနဲ့ကိုဝင်ပြတ်ကြတဲ့ဟာတွေရှိတယ်ဒါပေမဲ့အဲ့လိုကိုဝင်ပြတ်ကြပြီဆိုလို့ရှိရင်သူ့အနေနဲ့ကဟိုမိနေတဲ့ဖြစ်သွားပြီလေနော်မိနေတဲ့ဖြစ်တဲ့အခါမှာသူ့အတွက်စေးဝါးတွေအဲ့ဒီလုံလုံခြုံခြုံနေဖို့အတွက်က
မပန့်ပိုးနိုင်ဘူးဒီတို့ယာယီဒုက္ခတဲ့စခန်းမှာကလေးတွေဆိုလို့ရှိရင်ကလေးတွေကလည်းခုနထွက်ပြေးလာရတဲ့အခါမှာကျောင်းလမ်း education တွေကိုလည်းလမ်းမမီသလိုတစ်ဖက်မှာကျန်းမာရေးအရသူတို့လိုအပ်တဲ့ nutrition တွေပေါ့နော်ဘာမှမရှိဘူးဆိုတော့ဒီအမျိုးသမီးနဲ့ကလေးကတော့ဟိုစစ်ပွဲတစ်ခုဖြစ်လာပြီဆိုလို့ရှိရင်စစ်ပွဲရဲ့ဝင်ထုတ်ဝင်ပိုးကဒီအမျိုးသမီးနဲ့ကလေးပေါ်မှာပိုပြီးတော့မှအကျိုးတရားမှုရှိတယ်ပိုပြီးတော့မှထိခိုက်မှုရှိရဲဆိုတဲ့ဥစ္စာက
ဘယ်လိုမှညင်လို့မရဘူးပေါ့နော်ဆိုတော့ဒီဒုက္ခတွေအခုလိုကြုံရတဲ့အချိန်ထဲမှာဒါအိမ်ပြန်ဖို့လေသူတို့မျှော်လင့်ကြမှာပဲဆိုတော့သူတို့အိမ်ပြန်ရမယ့်အခြေအနေရောဘယ်လိုပုံစံမျိုးရှိသလဲဘယ်လိုမြင်ရလဲရှင်
အိမ်ကတော့လူတိုင်းပြန်ရှင်တယ်ဒါပေမဲ့တချို့ဆိုလို့ရှိရင်ပြန်စရာအိမ်မရှိဘူးမိလောင်သွားတယ်တရွာလုံးလို့မိလောင်တဲ့အခါမှာ ဘယ်အိမ်ကိုပြန်မလဲဆိုတာမေကွန်မေးစရာရှိတယ်ပေါ့နော်အဲ့ဒီတော့ဒီအမျိုးသမီးတွေကိုယ်တိုင်စိတ်တက်ကြတဲ့ဟာတွေအများကြီးတွေ့ရတယ်သူတို့ဟိုစိတ်ပိုင်းဆိုင်ရာအပေးမှုတွေလည်းအများကြီးလိုအပ်တယ်ပြန်လဲပြုစုပြို့ထောင်ရေးတို့အဲ့ခုနနေရပြန်လဲချထားရေးအတွက်ကတော့အရန်ကိုလိုအပ်တယ်သူတို့ကိုယ်တိုင်လည်းမသိဘူးဘယ်မှာသွားနေရမှန်းမသိဘူးအခုလော့ဆယ်တော့ဒီယာယီဖုန်းကြီးကြောင်းလို့
ချောင်းဆိုလဲချောင်းမှာပေါ့နော်တချို့ကြတော့လဲခုနကွင်းပြင်ထဲမှာအဲ့လိုမျိုးစုတဲ့ဟာမျိုးတွေလည်းရှိတယ်ဆိုတော့အဲ့လိုဒီလက်ရှိဒီဒေတာတွေမှာဒီတိုက်ပွဲအခြေအနေတွေရရောသူတို့တွေဒီပြန်လဲအခြေချနေထိုင်မှုအတွက်စီစဉ်နိုင်တဲ့အခြေအနေတစ်ခုရောက်ဖို့အနေထားတစ်ခုကိုတွေ့မြင်ရပါလား
边南坡多噶多多里去开门，巴掌来是路线。那么这个路大部分是边城里的嘞，地铁来不比的嘛边城里面路，这么个路东大米的不喏，把比如来说，地那那个和马哈梅坡西的土塔的，都有mission 的呀是路线喏，这些阿那先生呢么标价么钱啊都都大部分是问的我们说，地下庙嘛咯，是比的嘛大部分的个边城的我们说的啥个咯。东大米的不喏，那这车个叫做 landmine 给啥不喏？土地大嘛，不如东呢 landmine 嘞，没地步。大英大嘞那概念嘞，伢一些的路都拍嘛，叫做地势高些也得的嘞。以前别的还没有的呀，包括比拉木瓜都有啦，都出叫做棉苗买的东呢，都出叫做一路加多嘞买的，不如嘛，没现在的有的钱嘛。多来一家拉路来表。Biolu ya tu depan macam tu, tapi boleh sepi ni lah, pilih tu jamu. Dilo, anda ye cire, lene deka, peduma sentau pening, nain deh ni thamam si deus tu. Tuh pihon port tu kalau tu tu nene melalui bulu, cuma tu tonton ni barai, bono. Tuh le apa barai, di doha teri gubu sepan saya bono. Jo tim pihon sentah nayaung bono. Tercara aku gadi telat malah twin thama. Pihon nain port tu kekeh me. Dima go yati nine photo jamaru blue look jam less or since I tell me go jamaru the don't less when we keep up.
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့facebook.com/voaburmese ဖြစ်ပါတယ်။
ကြည့်ရတဲ့မိတ်ဆွေများအခုမြင်နေကြားနေရတာကတော့ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။အခုတစ်ခါတော့သုတဆောင်တဲ့ American တခွင်အစီအစဉ်မှာအမျိုးသမီးတွေတည်သားဖြတ်ချခွင့်ကိုထောက်ခံတဲ့ Democrat Party ကိုယ်စားလှယ်တွေဟာပြည်နယ်တချို့မှာမကြသေးခင်ကကျင်းပတဲ့ရွေးကောက်ပွဲတွေမှာအနိုင်ရခဲ့ကြပါတယ်။ဒါကြောင့်တည်သားဖြတ်ချခွင့်အရေးဟာ2024သမရရွေးကောက်ပွဲအပေါ်မှာရိုက်ခတ်မှုတွေရှိလာနိုင်တယ်လို့နိုင်ငံရေးအကြက်ကတချို့ကလည်းမြင်ပါတယ်အမေရိကန်နိုင်ငံသားမြန်မာຫນွေဘွားတွေရဲ့အမြင်တွေကိုပါစူးစီးပြီးကိုအောင်ကတင်ပြထားပါတယ
်ဒေသဖြတ်ချခွင့်ကိုဘာသာရေးအခြေခံစဉ်းစားပြီးတော့လက်မခံကြဘူးဆိုတော့ Republican အင်အားကောင်းတဲ့ Ohio လိုပြည်နယ်တွေမှာပါ Democrat ကိုယ်စားလှယ်တွေအနိုင်ရခဲ့တာကြောင့်သုံးသက်သူတွေကဒီကိစ္စနဲ့ပတ်သက်ပြီးလေ့လာနေကြပါတယ်။ Kentucky ပြည်နယ်အုပ်ချုပ်ရေးမှူး Andy Beshear ဆိုရင်လည်းဒေသဖြတ်ချခွင့်ကိုဆန့်ကျင်တဲ့ Republican ပြိုင်ဘက်ကိုအနိုင်ရခဲ့ပါတယ်။
အမျိုးသမီးတွေဒရေသားဖြတ်ချခွင့်နဲ့ပတ်သက်ပြီးတော့ပေါ့နော်တချို့တွေကတော့ဒါအမျိုးသမီးတွေရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ဖြစ်တယ်ကိုယ်ပိုင်ဆုံးဖြတ်ခွင့်ရှိရမယ်လို့ပြောကြပါတယ်တချို့ကတော့လည်းပဲဒါဟိုတက်ရှိဖြစ်လာပြီးတဲ့နောက်ပိုင်းမှာပေါ့နော်ဒရေသားဖြတ်ချတာမျိုးမလုပ်သင့်ဘူးဆိုပြီးတော့ပြောကြပါတယ်ဆိုတော့မအေးမွန်အနေနဲ့ကရောဒီဒရေသားဖြတ်ချဘယ်လိုမျိုးယူဆပါလဲ
ကျမရဲ့အမြင်ကတော့ဒရေသားဖြတ်ချမှုကမကောင်းပါဘူးဒါပေမဲ့ကာလန်ဒေတန်အရာအချိန်ပေါ်မှာမူတည်ပြီးတော့တတိတားကိုဖြတ်ချသိရင်ဖြတ်ချရမယ်လို့ကျွန်မယူဆပါတယ်ဒီ session နဲ့အောက်ကလေးတွေကိုငုံရပါလို့ရှိရင်သူတို့တွေကဒီကလေးကိုဒီမွေးလာမဲ့ကလေးရဲ့အနာဂတ်ကိုသူတို့ဘယ်လိုမှအကောင်းဆုံးဖြစ်အောင်မစွမ်းဆောင်ပေးနိုင်ဘူးနောက်ပြီးတော့ဟိုနောက်တစ်ခုကမဒီကိုမလူကြည်မင်းနဲ့ယူရခဲ့တဲ့ဒီကိုဝန်ကိုလည်းသူတို့ဘယ်လိုပြောမလဲမလို့ချင်းမင်းနဲ့ရလာခဲ့ပြီးရှိတော့သူတို့အနေနဲ့ဖြတ်ချခွင့်ရှိတယ်အကြိမ်ကြီးသူတို့တွေမဖြတ်ချခဲ့ပြီးရှိတော့ဒီအမျိုးဒီမိခင်ရောဒီကလေးရဲ့နောက်ဆက်တွဲတွေကအကုန်လုံးဟာကျမလေးရောလူမှုရေးရောပညာရေးရောအကုန်လုံးဟာထွက်ရင်းလာမှာပေါ့နော်အဲ့ဒါကြောင့်ကျမရဲ့အမြင်ကကြတော့ဒီကလေးကိုဒီတတိယဖြတ်ချမှုကိုအမကတော့ဘယ်လိုပြောမလဲကောင်းတယ်လို့လည်းမပြောဘူးမကောင်းတယ်လို့လည်းမပြောနိုင်ဘူးဒါပေမဲ့လုပ်သိရင်တော့လုပ်ပါလို့ကျမကတော့အကြံဉာဏ်ပေးချင်ပါတယ်
2022ခုနှစ်က Roe v. Wade ဥပဒေကိုအမေရိကန်တရားရုံးချုပ်ကပြန်ရုပ်သိမ်းလိုက်ပြီးမှာတရားဖြတ်ချခွင့်အရေးဟာရွေးကောက်ပွဲမဲဆွယ်သူတွေရဲ့ယက်တီချက်အပေါ်အများကြီးတက်ရောက်မှုရှိခဲ့တာပါတရားဖြတ်ချခွင့်ကိုဟိုရုံးကပြည်ထောင်စုဥပဒေနဲ့ခွင့်ပြုထားတာဖြစ်ပြီး 2022ခုနှစ်မှာတရားရုံးချုပ်က
ကိုဝင်ဖြတ်ချခွင့်နဲ့ပတ်သက်လို့ပြည်နယ်အလိုက်ဆုံးဖြတ်ခွင့်ပေးလိုက်တာပါ။ဇေဂရိုနာပင်အကန့်ထရီဝဲရိုက်ဒ်ပရိုဗီဒီဝဥပဒေအရမြို့သမီးတွေအနေနဲ့ကိုယ်ခန္ဓာလှလာလောက်ထိတရီသားဖြတ်ချခွင့်ပေးရထားတဲ့နိုင်ငံမှာဒီမြို့သမီးတွေကြီးတင်လာတာပါ။အခုတော့ဒီအခွင့်အရေးနဲ့ပတ်သက်ပြီးပြည်နယ်တွေကဆုံးဖြတ်ခွင့်ပေးလိုက်တဲ့အခါမှာတရီသားဖြတ်ချခွင့်ဥပဒေပြတ်ထ
တကယ်ကတော့ဒီပြည်တော်စုဥပဒေအရဆိုလို့ရှိရင်အမေရိကမှာကအမျိုးသမီးတွေကိုဒရေသားဖြတ်ချခွင့်ပေးထားပါတယ်ဒါပေမဲ့ဒီ2022ခုနှစ်မှာအမေရိကန်တရားရုံးချုပ်ကနေပြီးတော့ဒီ Roe v. Wade ဥပဒေကိုပြန်ရုပ်သိမ်းပြီးတော့ပြည်နယ်တွေအလိုက်ပဲဒီကိစ္စကိုဆုံးဖြတ်ပါဆိုပြီးတော့ပြန်ပြီးတော့လွှဲပေးလိုက်ပါတယ်အဲလွှဲပေးလိုက်တော့နောက်ဆက်တဲ့အကျိုးဆက်အနေနဲ့ဘာဖြစ်လဲဆိုတော့ဟို Republican တွေအင်အားကောင်းတဲ့အခုမေးမွန်တို့ Ohio လိုပြည်နယ်တွေမှာပါဒီပြီးခဲ့တဲ့နိုဝင်ဘာ9ရက်ကကျင်းပတဲ့ရွေးကောက်ပွဲမှာဆိုလို့ရှိရင် Republican ကိုယ်စားလှယ်တွေရှုံးပြီးတော့Democrat တွေအနိုင်ရကြတယ်ဆိုတော့ဟိုဒီလိုအခြေအနေဟာဒီ American အမျိုးသမီးတွေအနေနဲ့ဒီတရေသားဖြတ်ချခွင့်ဆိုတဲ့ဟာအခွင့်အရေးอ่ะမရှိမဖြစ်ဟိုဘလို့အပ်တာကြောင့်ပါလားဘလို့ထင်ပါလဲ
ဒီ session ညအဒီ main ကလေးတွေอ่ะသားသမီးကိုငွေးတဲ့ခါကျရင်သူတွေอ่ะဒီကလေးရဲ့အနာဂတ်ကိုသူတို့ကကောင်းအောင်ဘလို့မှလုပ်ပေးနိုင်တဲ့အခြေအနေကငဲပါတယ်ဘာကြောင့်အဲ့ဒါလို့အကျမပြောလဲဆိုရင်အခုခေတ်ကဘာကြီးရစီးပွားရေးရဆုံးယုံနေတယ်စီးပွားရေးတွေလည်းကျက်တယ်နေရဝေကျေးဖောင်းမှမှုတွေကလည်းများနေတယ်နောက်ပြီးတော့ဒီအမေရိကန်အစိုးရကိုယ်တိုင်ကဒီဖူစတန်နေသူတို့ထောက်ပံ့ကြီးတွေသူတို့လျှော့လာတယ်နောက်ပြီးတော့ဒီကျမရေးဆောက်ရှောက်မှုတွေကိုသူတို့ကလျှော့လာတယ်ဆိုတော့ကဒီကလေးတွေဒီဆက်ရှင်ရဲ့အောက်အမျိုးသမီးလေးတွေကဒီကလေးတွေကိုမွေးတဲ့ခါကျရင်အနာဂတ်မှာဒီကလေးတွေကိုမိခင်ကောင်းတယောက်အမိနဲ့စောင့်ရှောက်ဖို့ဆိုတာတရားညာကနှုံးဘလို့မှမဖြစ်နိုင်ဘူးလို့ကျမကယူဆတာပေါ့နော်။နောက်တစ်ချက်ကဒီကလေးတွေသူတို့ကဒီကျမတို့ Ohio မှာမခွင့်ပြုထားဘူးဆိုရင်တခြားပြည်နယ်ကိုသွားရဲသူတို့အတွက်ကုန်ကြမ်းစရိတ်တွေဆရာဝန်စီကံကုန်ကြစည်းရိတ်ကြီးอ่ะအရန်ဟိုဒီအမေရိကန်နိုင်ငံမှာကုန်ကြမှုများတာပေါ့နော်အဲ့ဒါကြောင့် woman rights ဆိုတာရှိရမယ်တူညီတော့အခွင့်အရေးရှိရမယ်တန်းလူအခွင့်အရေးဆိုတာရှိရမယ်သူတို့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ဆုံးဖြတ်နိုင်တဲ့အခွင့်အရေးရှိရမယ်လို့ကျွန်မယူဆပါတယ်
ဗဂျီးနီးယားပြည်နယ်ကဒရေသားဖြတ်ချခွင့်တားဆီးလိုသူပြည်နယ်လွှတ်တော်အမတ်ကဒီမိုကရက်ပြိုင်ဘက်ကိုအနိုင်ရခဲ့ပေမယ့်ဒီကိစ္စနဲ့ပတ်သက်လို့ဆက်ပြီးတော့လူများကအလေးထားမထားဆိုတာကတော့မသေးကြလာဘူးလို့တချို့ကသုံးသပ်ပါတယ်
The economy is always the number one issue.
လူတွေပုံမှန်လဲပတ်နေဖို့ကိုပဲလူအများကစိတ်ဝင်စားဆုံးပါလူအများအလေးထားစဉ်းစားကြတဲ့တခြားအကြောင်းအရာတွေလည်းရှိနေပြီးဒီလိုကိစ္စတွေကပါတီတရရဲ့အတွက်အထောက်အကူဖြစ်နိုင်ပါတယ်ဒီတရေသားဖြတ်ချခွင့်ကလည်းဒုတိယတန်းစားပြဿနာပါ
အခုအခါမှာတော့ Ohio လိုပြည်နယ်တွေမှာပါတရေသားဖြတ်ချခွင့်ကိုပြန်လည်ခွင့်ပြုလာပါပြီ
I think after issue 1 was passed
ဒေသဖြတ်ချခွင့်ဥပဒေကိုပြန်လည်ပြဋ္ဌာန်းလိုက်တာကြောင့်ဒါဟာ2024ရွေးကောက်ပွဲပေါ်မှာတက်ရောက်မှုရှိတယ်ဆိုတာကိုပြသလိုက်တာပါဘာလို့လဲဆိုတော့ဒေသဖြတ်ချခွင့်ကိုပိတ်ပင်တဲ့ conservative အယူအဆတွေလည်းလမ်းဆုံးသွားလို့ပ
ါဒေသဖြတ်ချခွင့်ကိစ္စနဲ့ပတ်သက်ပြီးအထိနာသွားတဲ့ republican တွေဟာနောက်နှစ်ရွေးကောက်ပွဲအတွက်တခြားအကြောင်းအရာတွေနဲ့မဲဆန္ဒရှင်တွေကိုစီယုံသိမ်းသွင်းလိမ့်မယ်လို့လည်းဆိုပါတယ်
they'll probably go out
ရာဇဝတ်မှုထူပြောလာတဲ့ကိစ္စရွှေပြောင်းဝင်ရောက်သူအရေးစတဲ့ကိစ္စမျိုးတွေအပြင်ဝေကြေးဖောင်းပွားမှုနဲ့အမေရိကန်တွေစိုးရိမ်နေကြတဲ့စီးပွားရေးကိစ္စရပ်တွေနဲ့ပတ်သက်လို့သူတို့ကပိုပြီးအသားပေးပြောလာနိုင်ပါတယ်
ဒ
ဒါပေမဲ့လည်းသတိသားဖြတ်ချခွင့်လိုကိစ္စမျိုးကတော့မှိမ့်သွားအောင်မှာမဟုတ်ပဲ2024အထွေထွေရွေးကောက်ပွဲမှာလူများပြမဲပေးလာစေမယ့်ကိစ္စရဲ့ဖြစ်လာလိမ့်မယ်လို့အကဲခတ်တွေကသုံးသပ်ထားပါတယ်ဒီလိုအခြေအနေဟာ Republican ပြည်နယ်တွေဖြစ်တဲ့ Florida နဲ့ Arizona ပြည်နယ်တွေအပေါ်လည်းရိုက်ခတ်လာနိုင်ပါတော့ခင်ဗျာ
အခုတကအလဲကြတာကတော့သိပ္ပံနဲ့နည်းပညာကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံမှာရေနံတဘာဝတန်ခွေရှားပါကြောင့်မြင့်တဲ့မြေရှားတက်တူလိုအဖိုးတန်တွင်းအတွက်အမျိုးအစားပေါင်း60ကျော်ရှိပါတယ်သူတို့ကိုတွေ့ရှိထားတဲ့နေရာပေါင်း2000ကျော်ရှိပြီးအလားအလာရှိတဲ့တက်တူတိုက်တွေလည်းရှိနေသေးတာမို့မြန်မာနိုင်ငံကိုတွင်းအတွက်တယံဇာတာပေါ်ကျွယ်ဝတဲ့နိုင်ငံအဖြစ်သတ်မှတ်တယ်လို့ဩစတြေးလျနိုင်ငံကဘူမိဗေဒနဲ့ဓာတ်တက်တူရှားဖွေတူးဖော်ရေးအကြံပေးဒေါက်တာအောင်မွားကပြောပါတယ်ဒေါခင်မျိုးသက်ကတင်ပြထားပါတယ်
မြန်မာနိုင်ငံဟာဆိုလို့ရှိရင်တက်ဆက်တရားစတာအမတန်ပေါ်ကျော်တဲ့နိုင်ငံလို့လူတိုင်းကပြောပါလေရှင်။တကယ်ရောတက်ဆက်တရားစတာပေါ်ပ
ါကျွန်တော်မြင်ပြောမယ်ဆိုရင်မြန်မာနိုင်ငံတက်ဆက်တရားစတာကျော်သွားတဲ့နိုင်ငံတစ်ခုလို့ပြောလို့ပါတယ်။ဒီမြန်မာနိုင်ငံမှာရှိတဲ့တွေ့ရှိတဲ့တက်ထူးတိုက်တွေသူတို့ရဲ့အမျိုးအစားနေရာနဲ့ပြီးထုတ်တုံနေတဲ့တက်ထူးမိုင်းတွေဒီအချက်တွေပေါ်မူတည်ပြီးတော့မှမြန်မာပြည်ကတတုတရားစာသာကျော်ဝါတဲ့နိုင်ငံတခုလို့ကျွန်တော်ပြောချင်ပါတယ
်။ဆရာဘယ်အချက်တွေပေါ်မှာမူတည်ပြီးတော့အစံပြောတာပါလဲရှင
်။အချက်တွေကတော့ကျွန်တော်တို့တော်တော်သောများတယ်။နံပါတ်1နေတွေးရှိပြီးတတုတရားစာသာအမျိုးအစားဘယ်နှမျိုးလောက်ရှိတယ်အဲ့ဒီအချက်တွေနောက်ပြီးတော့မှတွေးရှိထားတဲ့တတုတိုက်တွေရဲ့အရေးအတွက်ပေါ့လေ။ဘယ်လောက်ထိတွေးရှိထားပြီးပြီးနောက်ပြီးတော့မှမရှာသေးတဲ့မတွေ့ရသေးတဲ့နေရာတွေကဘယ်လောက်ထိကျန်သေးတယ်မြန်မာပြည်မှာရှိနေတဲ့တတုခိုးအောင်နေတဲ့ကြောက်တွေဟာသူတို့ရဲ့မြန်မာပြည်အနှံ့ပြန့်နှံ့နေမှုမြန်မာပြည်မှာထုတ်လုပ်ခဲ့တဲ့ထုတ်လုပ်ဆဲဖြစ်တဲ့တတုတိုက်ကြီးတွေဟာကမ္ဘာအဆင့်ကြီးပေါ့ world class တတုတိုက်တွေရှိနေခြင်းစနစ်တကျပေါ့မရှာသေးတဲ့နေရာတွေတော်တော်များများကြံသေးတယ်မြန်မာပြည်ရဲ့တတုရှာဖွေထုတ်လုပ်ရေးသမိုင်းအချက်လက်တွေလေတချင်တော့ဘာလို့ဆိုရင်ကျွန်တော်တို့ကထုတ်လုပ်ရှာဖွေမှုလုံးဝမလုပ်ခဲ့ဘူးအဲ့ဒီအချက်လက်ဒီပေါ်မူတည်ပြီးတော့မြန်မာပြည်ဟာတတုတရားစာကကျော်ဝါတဲ့နိုင်ငံတစ်ခုလို့ပြောချင်ပါတယ်
။ဟုတ်ကဲ့ပါဆရာ။ဆရာပထမဆုံးပေါ့နော်ဆရာပြောတဲ့လိုမျိုးဒီဗမာနိုင်ငံမှာတွေ့ထားပြီးသားတတုတွေပေါ်မှာမူတည်ပြီးတော့ပေါ့နော်။ဟောအမျိုးအစားတွေပေါ်မူတည်ပြီးတော့ဆရာပြောမှာဆိုဘယ်အမျိုးအစားတွေကအဓိကပါလဲဆရာ
။မြန်မာပြည်မှာဆိုရှင်ဒီတတုတရားစာဆိုတဲ့ကျွန်တော်ကျွန်းထွက်တရားစာဆိုရင်ကျွန်တော်ပို့ပြီးတော့မှာအဘိဓိပ္ပိုလ်ပြည့်စုံတယ်တတုကဏ္ဍနေမကဘူးမတက်လက်တဲ့နမ်းမတက်လက်ပေါ့လေအဲ့ဒီဟာဒီမျိုးစုပေါင်းပြီးတော့ပြောချင်ပါလေဒီမြန်မာပြည်မှာဆိုရင်ဒီတွန်းထွက်တွေကိုအမျိုးအစား၄မျိုးခွဲထားမယ်ဆိုရှင်ပထမဆုံးကတော့မတဲတွေအဲ့ဒီမင်းတွေပေါ့လေရွှေတို့ငွေတို့တို့ကျင်းနေတန်ပြူအဖြိုင်နဲ့အန်တီမိုနီနီကယ်ခရိုမီယမ်မိုလက်တီနမ်မက်ဂနီမန်မြေရှားတတုတိုက်တွေနောက်ပြီးတော့မှပလက်တီနမ်အုတ်စုနောက်ရေဒီယိုအက်တစ်စားတဲ့ဒီတတုတရားဇာတာတွေကျော်ဝသလိုနောက်က industrial mineral တွေဖြစ်တဲ့ကျွန်တော်တို့ဒီ grey light တို့ pro light တို့ gypsum တို့နောက်ပြီးတော့မှဒီ phosphor တို့ပေါ့ဒီ quartz တို့ limestone တို့ပြည်လာမြေလောက်တဲ့ဟာတွေအဲ့ဒါတွေလည်းပဲကျွန်တော်တို့တော်တော်များများကျော်ဝနေတယ်နောက်ပြီးတော့မှကျွန်တော်တို့ဒီ precious mineral တွေဖြစ်တဲ့ gemstone ပေါ့လေဗတ်များနီလာနောက်ပြီးတော့ကြောက်စိမ်း diamond စတဲ့တွန်းထွက်တွေလည်းမျိုးတွေများရှိနေတယ်နောက်ကဒီ QF ဝင်တယ်ဖြစ်တဲ့ရေနံတို့တန်းငွေတို့ကြောင်ပြီးသွေးတို့စတဲ့တွင်းချက်အမျိုးအစားတွေမြန်မာပြည်မှာရှိတယ်မြန်မာပြည်မှာတွေ့ရှိထားတဲ့ mineral commodities အလုံးပေါင်း60ကျော်လောက်ရှိနေတာဒီအချက်ဟာမြန်မာပြည်ရဲ့တတုဇယံသာသာကျွယ်ဝတဲ့အဟာကို support လုပ်တဲ့အချက်တစ်ခုလို့ကျွန်တော်ယူဆပါတ
ယ်မြန်မာပြည်မှာတွေ့တဲ့ဥစ္စာကတတုဇယံသာသာတေးတေးတေးတေးလေးဟိုရှိနေတာလားဒါမှမဟုတ်ရင်ဒီအမျိုးအစားတွေများလို့ပေါ့နော်ဒီအမျိုးအစားတွေများလို့ကျယ်ဝတယ်ပြောတာလားဒါမှမဟုတ်တကယ်ဒီအမျိုးအစားတွေအရယ်တကယ်ပေါ့နော်ဟိုစီးပွားပြည့်ထောက်လုပ်နိုင်လို့များတယ်လို့ပြောတာပါလားရှင်ဆိုတော့ဆိုလိုတာကတော့ဇာတိတွေ့ရှိပြီးပေါ့နော်ဒီတွေ့ထားပြီးတာဒီမြေပေါ်မှာထွက်တဲ့ဒီတွန်းထွက်တိုက်တွေပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဟိုပြောပြတာဆရာဆက်ဆက်ပြောတော့မြေပေါင်း60လောက်ရှိတယ်ဆိုတာလေ
ဟုတ်ပါတယ်မြန်မာပြည်မှာဒီနေ့ထိတွေ့ရှိထားတဲ့တတု ပိုက်တွေအပါဝင်ပေါ့လေတွန်းချောတရားစားတာတွေးကြည့်ထားတဲ့နေရာပေါင်းလက်ထုတိုက်ပေါင်း2000ကျော်လောက်ရှိပါတယ်အဲ့ဒီ2000ကျော်ထဲမှာကျွန်တော်တို့ဒီနေ့မြန်မာပြည်မှာစီးပွားပြည့်ထုတ်လုပ်နေတဲ့လက်ထုတိုက်ဟာ40တည်းမပိုပါဘူး40အောက်မှာပဲရှိ30နဲ့40ကျော်လောက်ပဲရှိတယ်ဒီလိုဆိုရင်ကျွန်တော်တို့မိကုန်းတစ်ခုကကြံတဲ့2000နီးပါးလက်ထုတိုက်တွေဟာစီးပွားပြည့်ထုတ်လို့ဖို့အလားအလာရှိသလားမရှိလားဆိုတာကျွန်တော်တို့ဝေကွန်ထွက်လာတယ်ဒါကိုကျွန်တော်တို့အနေနဲ့ဘူမိပြည်ပညာရှင်တယောက်အနေနဲ့ဒါတွေကိုအသေးစိတ်လေးသာတိုင်းတာရှာဖွေမှုတွေပြုလို့မှသာလျင်ဒီသူတို့ရဲ့ပုံစံရှယ်ပေါ့လေအလားအလာရှိတယ်မရှိဘူးဆိုတာကျွန်တော်သိနိုင်တယ်ဒါကြောင့်ကျွန်တော်တို့ဆက်လက်ပြီးတော့အနာဂတ်မှာအများကြီးလုပ်ဖို့လိုပါတယ်တနည်းအားဖြင့်အဲ့ဒီ2000နီးပါးတွေ့ရှိထားတဲ့တတိတိုက်တွေကိုကျွန်တော်တို့အနေနဲ့ evaluation ပေါ့သူတို့ရဲ့ဟို result ကဘလောက်လဲ damage ကဘလောက်လဲဒါတွေကျွန်တော်ဆက်လက်ပြီးတော့ဟိုလေ့လာဖို့လိုပါတယ
်ဟုတ်ကဲ့ပါဆရာဆိုတော့ဒီမရှာဖွေရသေးတဲ့ဒီတင်းထွက်တိုက်တွေကအလားလားရှိရတယ်အများကြီးရှိရလို့ဆိုကြတာပေါ့
ဟုတ်ပါတယ်မရှာသေးတဲ့နပြောမတွေ့ရသေးတဲ့ဖုံးကွယ်သတ္ထုတိုက်တွေရောအများကြီးရှိပါတယ်သတ္ထုတိုက်မှာကျွန်တော်အဓိကအပြင်နှစ်မျိုးရှိတယ်ကျွန်တော်တို့ကုလသမဂ္ဂ2000ကျော်တွေ့ရှိထားတဲ့သတ္ထုတိုက်တွေကတနည်းအားဖြင့်ဆိုရင်ကျွန်တော်ပေါ်ထွက်တတ်သူတိုက်တွေပဲ expose over body ပေါ့လေနော်အဲတချို့ကလည်း shallow deposit ပေါ့ဒီမြေပြင်နဲ့နီးနီးနားနားမှာပဲရှိနေတဲ့တတ်သူတိုက်တွေအဲ့ဒီလိုရှိသလိုကျွန်တော်တို့ဒီမြေအောက်မှာလည်းပဲကျွန်တော်တို့ဒီ hidden over body and expose over body ကအများကြီးရှိနေတယ်ဒါကြီးကကျွန်တော်တို့ခုချိန်ကြီးမသိကြသေးဘူးဘာဖြစ်လို့လဲဆိုကျွန်တော်တို့နိုင်ငံမှာမြေပေါ်မှာပဲတတ်သူတိုက်တွေကမြောင်မြောင်စွာရှိနေကြတယ်မြေအောက်ကိုကျွန်တော်တို့ရှာဖွေဖို့မလိုသေးဘူးတချို့နိုင်ငံတွေရောတော်တော်ရှာနေကြပြီ။ဥပမာဆိုရင်ကျွန်တော်ခုနေတဲ့ဩစတြေးလျနိုင်ငံမှာဆိုရင်မြေရောအနေပေပေါင်းရာနဲ့ချီပြီးတော့မီတာနဲ့ဆိုလည်းပဲဟို560တရာအဲ့လောက်ထိကျွန်တော်တို့ရှာနေကြပြီ။ဒီတော့ကျွန်တော်တို့နိုင်ငံမှာဒီမြေပေါ်သတ္ထုတိုက်တယ်မဟုတ်ဘူးမြေအောက်သတ္ထုတိုက်တယ်လည်းမြောင်မြောက်သာရှိတယ်လို့ကျွန်တော်အမြဲယုံကြည်ပါတယ
်။ဟုတ်ကဲ့ပါဆရာ။ဆိုတော့အဲ့စနစ်တကျမရှာသေးတဲ့ပေါ့နော်သတ္ထုတိုက်တယ်ကဘယ်နေရာမှာအများဆုံးရှိပါလဲ။
မြန်မာနိုင်ငံမှာဒီလက်ထုပညာစာတာတွေခိုအောင်တဲ့အကြောက်သားတွေဟာပြန့်နှံ့နေတယ်ဒါပေမဲ့လို့ကျွန်တော်တို့မရှာသေးတဲ့နေရာတွေဟာတော်တော်များများကြံသေးတယ်မြန်မာပြည်ရဲ့အရှိတ်ဘက်ရှမ်းကုန်းမြင်းမြင့်အရှိတ်မြောက်ကချင်ပြည်နယ်ဒီအနောက်မြောက်ကျွန်တော်ကချင်ပြည်နယ်ချင်းပြည်နယ်အဲ့လိုနေရာမျိုးတွေတပြည့်ဝက်ဆန်ဘာမာအတချို့ပေါ်ပြီးအညာဒီမှာအရောက်ပေါက်နေပြီးတော့မှကျွန်တော်တို့တပ်ထုတိုက်အလားအလာရှိတော်လဲပွားရောက်ပြီးအသေးစိတ်လေးလာမှုရှာဖွေမှုတွေဒီဝင်ထုတ်လုပ်မှုတွေမလုပ်ရသေးတဲ့နေရာကြီးအများကြီးကြံသေးတယ်ဒါတွေကိုကျွန်တော်ဆက်လက်ပြီးတော့ရှာဖို့လိုပါတယ
်ဘူမိဗေဒပညာရှင်ဒေါက်တာဦးအောင်ဘွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်ပ
ါစနေနေ့မနေ့ခင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာဒီအစီအစဉ်တွေကို VO ရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာတွေမှာအပြည့်စုံပြန်လည်ဖတ်ရှုနားဆင်နိုင်ပါတယ် VO American နိုင်ငံထုတ်လွှင့်ချက်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုပြောပြသွားပါမယ်ခင်ဗျာကာလာကမ်းမြောင်ဒေသတွေကိုဝင်လာမဲ့အကူအညီပေးရင်နန်းနှစ်ရက်ကြာပြိမိနေခဲ့ပြီးအဆက်အသွယ်တွေပြတ်တောက်နေခဲ့ရတဲ့အခြေအနေအဆုံးသတ်နိုင်မှုအတွက်အစ္စရေးအနေနဲ့အကူအညီတွေကိုအကန့်အသတ်နဲ့ဖြန့်ဝေနိုင်အောင်လုပ်ပေးဖို့အမေရိကန်ရဲ့တောင်းဆိုချက်ကိုအစ္စရေးဘက်ကလိုက်လျောခဲ့ပြီးနောက်မှာတော့ဒီတောက်ကြနေနှောင်းပိုင်းပထမဆုံးလောင်စာဆီရင်တန်းအီဂျစ်နယ်စပ်ကနေကာဇာကိုဝင်ရောက်ခွင့်ရသွားပါတယ်လွန်ခဲ့တဲ့သတင်း6ပတ်အတွင်းမှာအစ္စရေးကမြေပြင်ကရောဝေဟင်ကပါအကြီးအကျယ်ထိုးစစ်ဆင်တိုက်ခိုက်နေတဲ့ဂါဇာဒေသမှာပိတ်မိနေကြတဲ့ပါလက်စတိုင်းနှစ်တသက်မှ၄သန်းအတွက်အကူအညီတွေအပူတပြင်းလိုအပ်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုထားပါတယ်။မြန်မာပြည်သတင်းမှာတော့ဒီချင်းပြည်နယ်ကစာတင်ကြောင်းတစ်ကြောင်းကိုစစ်ကောင်စီတပ်တွေဘက်ကဂျက်တိုက်လျင်နေတဲ့ဘုံရက်တိုက်ခိုက်ခဲ့လို့ကလေးငယ်၈ဦးအပါအဝင်လူ၁၁ဦးသေဆုံးခဲ့ရကြောင်းဒေသခံတွေနဲ့ချင်းလူအခွင့်အရေးအဖွဲ့တွေရောဒီဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပါတောက်ကြနေမှာထုတ်ပြောပါတယ်။နိုဝင်ဘာ15ရက်နေ့ဒီညနေ6နာရီကျော်လောက်မှာချင်းပြည်နယ်တောင်ပိုင်းမတူဘီမြို့နယ်ဝေလူးကျွရအလွယ်ကိုဒီစစ်တပ်ကနေတိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့ တိုက်လျင်နဲ့ဆင်းတဲ့ဘုံကျဲပြစ်ခတ်ခဲ့တာလို့ဆိုပါတယ်အသက်၅နှစ်အရွယ်ကလေးငယ်အပါဝင်၄ဦးပြင်းထန်တဲ့ဒဏ်ရာရရှိပြီးတော့အရက်သားတွေအဆောက်အုံတွေနဲ့ဘာသာရေးအဆောက်အုံတွေလည်းထိခိုက်ခဲ့တယ်လို့ NUG ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာစနေနေ့မနက်ခင်းအတွက်နောက်ဆုံးရသတင်းတွေကိုအချင်းချုပ်ကိုပြောပြခဲ့တာပါဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Morris Gordon ဖြစ်ပါတယ် VOA အမေရိကန်တန်ရဲ့အခုမနက်ခင်းအစီအစဉ်ကိုမနက်6:00နာရီ9:00နာရီထိလိုင်းဒိုမီတာ3246တို့ကနေတင်ဆက်ခဲ့တာပါ VOA ချစ်တော်မိတ်ဆွေများအားလုံးနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ